Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ4ရက်တောက်ကြနေ့ညပိုင်း9နာရီကနေ10နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားဖောင်ပါဒီညအစီအစဉ်တွေကိုတောင်းယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။Republican Party ကိုစားပြုတမတော်လောင်းဖြစ်ဖို့ကြိုးစားနေကြသူတွေစကားစစ်ထိုးပေါ်မှာတယောက်နဲ့တယောက်အပြန်အထန်ထိုးနှက်တိုက်ခိုက်ကြပါတယ်။တရုတ်စီရေးသုံးစိတ်ကိုဒီနှစ်အတွက်900ခန်းလုံးကနေ800ခန်းလုံးသုံးဆွဲမယ်လို့တရုတ်လွှတ်တော်ပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာဆုံးမချက်မူကြမ်းတယောက်ကို American All လွှတ်တော်အမတ်နှစ်ဦးပူးတွဲတင်သွင်းထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညသတင်းဆောင်ပါတွေထဲမှာတော့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ညီလာခံကျင်းပနေစဉ်ဘာကြောင့်များရနာလိုက်ရပါသလဲ။
ဆွေးနွေးချက်မရှိဘဲနဲ့စီဝေးလောက်တယ်ဆိုပြီးတော့ကျွန်တော်တို့ကိုစီဝေးရန်နာဖို့သူတို့တောင်းဆိုတယ်အဲ့တော့ခင်ဗျားတို့ပြိမ့်မယ်ဆိုရင်စာရေးပေးပါလို့ပြောရယ်စာရေးမပေးဘူးရေးမပေးတဲ့ခါကျကျွန်တော်လည်းမနာဘူးပေါ့နော
်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ရဲ့ပြောခွင့်ရှိသူဦးဆိုင်လိပ်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရမှာပါဒီအကြောင်းနဲ့အတူမြန်မာနိုင်ငံမှာအာဏာလွဲပြောင်းရေးနဲ့သမ္မတရွေးချယ်ခန့်အပ်မဲ့အကြောင်းရှမ်းပြည်မြောက်ကိုင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေနဲ့မြန်မာနိုင်ငံရာသီဥတုပူရှင်မြင့်တက်လာတဲ့အတွက်အခက်အခဲတွေဘယ်လိုရှိနေတယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်ခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကြော်ကြော်သိမ်းတဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေကြသူတွေကြားကြာတာပိနေကလုပ်တဲ့စကားစစ်ထိုးပွဲတွင် Donald Trump မြန်ပြန်မဲ့တွေကသူ့ကိုအကြီးအကျယ်ထိုးနှက်ကြပါတယ်တယ်လီဂရမ်မှာမာကူရူဘီယိုကတိုင်းပြည်ရဲ့အေးရကိစ္စရပ်တွေနဲ့ပတ်သက်ပြီးပြောဆိုမယ်လို့ကတိပေးထားပေမဲ့တကယ်တမ်းကျတော့ထရမ့်နဲ့အခြေတင်ပြောဆိုညှဉ်းပန်းတဲ့အခြေအနေမကြာခဏရောက်သွားပါတယ်။ဒက်ထရိုက်မြို့မှာလုပ်တဲ့စကားစစ်ထိုးပွဲမှာပုဂူရီတိုက်ခိုက်ကြတာတွေကပုံများပါတယ်။တယ်လီဂရမ်မှာဒက်ခရုစ်ကအခြေတင်ညှဉ်းပန်းတဲ့အထက်မှာမပါဘဲနေဖို့ကြိုးစားပေမဲ့ထရမ့်ကိုတော့ထိုးနှက်တာပါပဲ။အိုဟိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကဆစ်ကလည်းနိုဝင်ဘာလရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်းကိုတကယ်တမ်းအနိုင်ယူနိုင်မယ့်သူကသူပဲဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ကဆစ်ကပထမရွေးချယ်ပွဲတစ်ပွဲမှာအနိုင်မရသေးပါဘူး။
မြောက်ကိုရီးယားအစိုးရကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုရှေ့ဆက်လှုပ်ဆောင်နေမယ်ဆိုရင်တက်ဆိုးရှိမှမဟုတ်ဘူးဆိုတာကိုတောင်ကိုရီးယားဘက်ကရှင်းရှင်းလင်းလင်းပြောလိုက်မယ်လို့တောင်ကိုရီးယားသမ္မတပတ်ကွန်ဟေကပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကသူ့ရဲ့စစ်တပ်ကိုအချိန်မရွေးနျူကလ িয়ার လက်နက်ထုတ်သုံးနိုင်တဲ့အသင့်အနေဒါဖြစ်နေအောင်လုပ်ထားဖို့အမိန့်ပေးခဲ့ပြီးတရက်အကြာဒီကနေ့မှမစ္စပတ်ကွန်ဟေကအသစ်ဖွဲ့စည်းထားတဲ့စစ်တပ်အရာရှိတွေရဲ့ကော်မရှင်ကိုပြောကြားတဲ့ရုပ်သံမိန့်ခွန်းမှခုလိုပြောဆိုသွားတာပါ။နိုင်ငံတကာအတိုင်းဝိုင်းကမြောက်ကိုရီးယားကိုစီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေပုတ်ထူးနေကချမှတ်လိုက်တဲ့အတွက်မြောက်ကိုရီးယားဘက်ကလုံနေကြပုံမှန်တုံ့ပြန်မှုမျိုးတွေထက်ပိုဆိုးတဲ့နောက်ထပ်တုံ့ပြန်မှုတွေဖြစ်လာနိုင်တယ်လို့လည်းမစ္စဟေးကပြောပါရယ်အလားတူပဲအစ်စ်ချမှတ်လိုက်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုအရမြောက်ကိုရီးယားကုန်တင်တင်မောတစ်စင်းလုံခြုံရေးစီကံလိုက်နာမှုမရှိတာကိုရှာဖွေတွေ့ရှိခဲ့တာကြောင့်ဖိလစ်ပိုင်နိုင်ငံမှာတင်မောသွားလာခွင့်ကိုဒီကနေ့တောက်ကြနေမှာပိတ်ပင်လိုက်ပါရယ်ကိုရီးယားကျွန်းဆွယ်ရဲ့လက်ရှိအခြေအနေဟာအင်မတန်အန္တရာယ်များတဲ့အခြေအနေဖြစ်တာကြောင့်မြောက်ကိုရီးယားအနေနဲ့သူ့ရဲ့ရန်သူတွေအပေါ်လက်ဦးမှုယူနိုင်တဲ့တိုက်ခတ်မှုတွေလှုပ်သွားမယ်လို့ကောင်ဆောင်ကင်ဂျွန်အွန်းကချင်းချောက်ထားတာကိုအစိုးရသတင်းစာမှာတောက်ကြနေကဖော်ပြပါရယ်
တရုတ်နိုင်ငံရဲ့စီးရေးသုံးစိတ်ကိုနှစ်တော်ကြာ10ခန်းအထိတိုးမြင့်သုံးဆွဲခဲ့ပြီးတဲ့နောက်ဒီနှစ်အတွက်တော့900ခန်းလုံးကနေ800ခန်းလုံးအထိသုံးဆွဲမယ်လို့ကြေညာလိုက်ပါရယ
်我们在南沙扩建岛礁是非常必要的这个中国人民是
တောင်တရုတ်ပင်လယ်ထဲမှာစောက်လူကြီးတွေတိုးချဲ့ဖို့တိတ်ကိုလိုအပ်ပါတယ်ဒါဟာတရုတ်ပြည်သူအားလုံးကထောက်ခံတဲ့ကိစ္စပါဒီကျွန်းတွေဟာတရုတ်နိုင်ငံပိုင်ဖြစ်တယ်လို့တရုတ်ပြည်သူတွေကယုံကြည်ပါတယ်။ကိုကိုကိုခုခံကာကွယ်ဖို့အတွက်ကိုပိုင်ဆန်းဆောင်နိုင်ရည်ရှိတယ်မှာလေ။ဒါကြောင့်ကာကွယ်ရေးဆိုင်ရာဆောက်လူကြီးတွေလုဖို့ကိစ္စဟာမဖြစ်မနေလိုအပ်မယ့်ကိစ္စပါလို့တရုတ်ပြည်သူလွှတ်တော်ပြောခွင့်ရဖူယင်းကမန်ဒရင်းဘာသာစကားနဲ့ပြောသွားတာပါ။နှစ်ပတ်လည်လွှတ်တော်အစည်းအဝေးတွေစတင်ပြီးတဲ့နောက်စနေနေ့မှာကိင်္ဂနန်အတိအကျကိုထုတ်ပြန်သွားမယ်လို့ဖူယင်းကသတင်းတော့တွေကိုဒီကနေ့ပြောပါတယ်။
ဂျပန်နိုင်ငံအိုကီနာဝါကျွန်းပေါ်ကအမေရိကန်မရိန်းတပ်ဖွဲ့အခြေစိုက်စခန်းရွှေ့ပြောင်းရေးလုပ်ငန်းကိုဆိုင်းငံ့ထားဖို့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကဆုံးဖြတ်လိုက်ပါတယ်။
国として今回の和解案を和解内容を誠実に実行
ディドボトゥニチェパケサヤテを与たれ言い訳ねアソヤがアカウント庭まဖြစ်ပြီးမြေရယူရာနဲ့ဆောက်လို့ရေလုပ်ငန်းတွေရပ်ဆိုင်ထားပါမယ်လို့ဝန်ကြီးချုပ်အာဘေကပြောသွားတာပါအမေရိကန်မရိန်းတပ်ဖွဲ့ရဲ့ဖူတီမာလေတပ်အခြေစိုက်စခန်းကိုအိုကီနာဝါကျွန်းပေါ်ကတခြားအမေရိကန်စစ်ဘက်ဌာနတွေရှိတဲ့လူနေမထူထပ်တဲ့အပိုင်းကိုဝန်ကြီးချုပ်အာဘေကအဆိုရကရွှေ့ပြောင်းချင်ပါတယ်ဒေသခံအာဏာပိုင်တွေကတော့အဲ့ဒီလေတပ်အခြေစိုက်စခန်းကိုကျွန်းပေါ်ကနေလုံးဝရွှေ့သွားစေချင်တာပါအမေရိကန်မရိန်းတပ်ဖွဲ့ဝင်တွေရှိနေတာဟာလူဦးရေထူထပ်ပြီးရာဇဝတ်မှုထူပြောလာတယ်လို့စခန်းနာမှာနေထိုင်ကြတဲ့အိုကီနာဝါကျွန်းဒေသခံတွေကပြောကြပါတယ်
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ ไลโดมิเตอร์25 kHz 1269ไลโดมิเตอร์25 kHz 9395ไลโดมิเตอร์51 kHz 985สนิทเตนูนี่มาไล่ไล่มิเตอร์195รูเนี่ยว่าทุ่นเล่นปีนี่ว่าครับ
ဒီဝေကနေတောက်ကြံကြပဲတဲ့တွေကိုတရရဲ့ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာမကြာသေးခင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေကပြောင်းလဲလူတွေစံထားတွေပြင်းပြနေတာကိုပြနေတဲ့အကြောင်းတိဒါတဲ့တိုးတက်မှုတွေရှိတယ်ဆိုပေမဲ့ဆက်လုပ်စရာတွေလည်းအများကြီးရှိနေတဲ့အကြောင်းအကျဉ်းထောင်တွေထဲမှာနိုင်ငံအကျဉ်းသားတွေအတော်များများဆက်လက်ဖမ်းဆီးခံနေရတာလူနည်းစုတိုင်းရင်းသားတွေကိုဆန့်ကျင်တ မှုကြမ်းတရက်ကိုမလ3ရက်နေ့ကအောက်လွှတ်တော်မှာတင်သွင်းထားတာပါ။မြန်မာနိုင်ငံရဲ့ထုတ်တမှုတွေကိုဒီမှတ်ပြုပေမဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီဆိုင်ရာပြုပြင်ရေးတွေကိုဆက်ပြီးအားပေးဖို့လိုတယ်လို့ယူဆတဲ့အတွက်ဒါနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တရက်ချမှတ်ရေးတင်သွင်းကြတာပါ။ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအတွက်မြန်မာလူထုကိုအကြီးအကျယ်အမှတ်ပေးတင်တဲ့အကြောင်းကြတဲ့ကင်ကဒီမိုကရေစီနှိကြရွေးကောက်ပွဲတွေဟာလမ်းကြောင်းမှန်ကိုသွားတာမှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့မြန်မာလူထုရဲ့လူ့အခွင့်အရေးကိုကာကွယ်ပေးဖို့လှုပ်ရှားရည်လည်းရှိနေသေးတဲ့အကြောင်းစိုးမြတ်ချက်မူကြမ်းကိုပူတွဲတင်သွင်းတဲ့လွှတ်တော်မှစတီဗ်ရှာဘော့ကပြောပါတယ်သူတို့နှစ်ဦးဟာမြန်မာလူ့အခွင့်အရေးနဲ့ဒီမိုကရေစီဆိုင်ရာဥပဒေတရက်ကို2014ခုနှစ်ကပူတွဲတင်သွင်းခဲ့ကြပါသေးတယ်
ရှီမင်နိုင်ငံအေဒင်မြို့ကအငိမ့်စာအင်အားတစ်ခုကိုစစ်သွေးကြွားတွေဝင်တိုက်တာကြောင့်အိန္ဒိယနိုင်ငံကခရီးယန်သီလာရှင်လေးဦးအပါအဝင်လူ15ယောက်ထပ်မံတေဆုံးသွားတယ်လို့ရှီမင်အာဏာပိုင်တွေကပြောပါရယ်ဒီကနေ့မနက်ပိုင်းမှာအဲ့ဒီအင်အားစခန်းကိုစစ်သွေးကြွားတွေဝင်ပြီးမောင်းပြန်တနတ်တွေနဲ့ပြစ်ခတ်တက်ခဲ့တဲ့အကြောင်းလုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်အင်အားစခန်းမှာအလုပ်လုပ်နေတဲ့သီလာရှင်တွေကိုဘယ်သူမှမသိတဲ့စစ်သွေးကြွားတွေကအရင်ပြစ်ပြီးတဲ့နောက်တက်ကြီးရွယ်အိုတွေကိုကြိုးတုပ်ပြီးပြစ်တတ်တယ်လို့ပြောဆိုတာမျိုးရှိပါရယ်တေဆုံးသူတွေထဲမှာသီလာရှင်လေးဦးရှီမင်အမျိုးသမီးအလုပ်သမားနှစ်ဦးတက်ကြီးရွယ်အိုရှိအောင်နဲ့အဆောင်တူပါတယ်လို့နေစည်းမချဆဲဝများအဖွဲ့ MSF ကဖွင့်ထားတဲ့စီယုံတစ်ခုမှာအလုတ်လုတ်တဲ့ဝန်ထမ်းတွေနဲ့ဒေတာဆိုင်ရာအာဏာပိုင်တွေကပြောပါရယ်အဲ့ဒီအငိမ့်စာအင်ယာဟာအေဒင်မြို့ကရှိတ်အိုစမန်ခရိုင်မှာတည်ရှိတာပါတက်ခတ်မှုရဲ့လက်သေးဖြစ်ဘူးကမှမကျင်ညာသေးပါဘူးဒါပေမဲ့လည်းအေဒင်မြို့မှာမကြသေးခင်ကဖြစ်ခဲ့တဲ့တက်ခတ်မှုအများအပြားဟာ IS အစွန်းရောက်အဖွဲ့နဲ့အဆက်ဆက်ရှိတယ်လို့ပြောထားပါရယ်
တူရကီနိုင်ငံကရဲစခန်းတစ်ခုနားမှာကားတပုံတွေကကားဘုံးဖောက်ခွဲတာကြောင့်ရဲတပ်ဖွဲ့ဝင်2ဦးသေဆုံးပြီးတခြားလူ35ယောက်လောက်ဒဏ်ရာရသွားတယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားနိုင်ငံနဲ့နယ်စပ်တူရကီနိုင်ငံအရှေ့တောင်ဘက်ကနူဆေးဘင်းမြို့မှာဒီတိုက်ခိုက်မှုဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။နူဆေးဘင်းမြို့ကလူမျိုးရေးတပ်ဖွဲ့တွေဟာကားအလုသမားပါတီ PKK နဲ့အခြေဆက်ရှိတဲ့စစ်သွေးကြွတွေနဲ့လက်ရှိမှာတိုက်ခိုက်နေတာပါ။အခုကားဘုံးခွဲတိုက်ခိုက်မှုမှာဒဏ်ရာရသူအများစုဟာရဲတပ်ဖွဲ့ဝင်တွေဖြစ်ကြပေမဲ့အရသာ2ယောက်ထဲမှနေလဲပါပါတယ်။ဒီကနေ့မနေ့အစောပိုင်းဖောက်ခွဲမှုကြောင့်ဒေသဆိုင်ရာယဉ်ထင်းရေးစခန်းအတော်လေးပျက်စီးသွားပါတယ်။ PKK အဖွဲ့ဟာတူရကီနိုင်ငံအရှေ့တောင်ပိုင်းမှာကိုပိုင်အုပ်ချုပ်ခွင့်ရကတ်အစိုးရထူထောင်မှုတိုက်ခိုက်နေတာပါ။ဒီအဖွဲ့ကိုတူရကီအစိုးရကအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့တစ်ဖွဲ့ဖြစ်သတ်မှတ်ထားပါတယ်
။ကလင်းငယ်လေးတဦးနဲ့သူ့မိသားစုဝင်တွေတူရကီနိုင်ငံကိုအသွာလမ်းကြောင်းမှာယင်းနှစ်တည်ဆုံခဲ့ရတဲ့ဖြစ်ရပ်အတွက်ဆီးရီးယားနိုင်ငံသားနှစ်ဦးကိုတူရကီနိုင်ငံကထောင်ဒဏ်၄နှစ်ချမှတ်လိုက်ပါတယ်။ဆီးရီးယားနိုင်ငံသားတွေဖြစ်ကြတဲ့မူဝါဖာကာအလာဘတ်နဲ့အဆမ်အယ်ဖာဟတ်တို့ကိုလူမောင်ခိုးကူးမှုနဲ့အပြည့်ရှိကြောင်းဆုံးဖြတ်ပြီးတော့ထောင်ဒဏ်၄နှစ်နဲ့နလာစီချမှတ်လိုက်တဲ့အကြောင်းတူရကီနိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါရတယ်။တည်ဆုံသွားတဲ့ဒုက္ခသည်တွေထဲမှာ၃နှစ်အရွယ်ကလေးငယ်အိုင်လန်ကာဒီလည်းပါဝင်ပါရတယ်။သူ့ရဲ့သင်းငယ်တဲ့အသက်မဲ့ခန္ဓာကိုယ်ကလေးကိုတူရကီနိုင်ငံကကမ်းခြေတစ်ခုမှလာတင်နေတာကိုရပ်ယူထားတဲ့သက်ပုံတစ်ပုံကိုတူရကီမီဒီယာတွေကဖော်ပြပြီးတဲ့နောက်အဲ့ဒီရုပ်ပုံဟာဒုက္ခသည်အကြက်တဲအမတ်သင်္ကေတတစ်ခုဖြစ်လာတာပါ။တည်ဆုံသွားတဲ့တခြားဒုက္ခသည်တွေထဲမှာအိုင်လန်ရဲ့မိခင်နဲ့အကိုလည်းပါပါတယ်။2015ခုနှစ်အတွင်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာခလုံခွင့်ရဖို့ကြိုးစားသူအရေးအတွက်ဟာစံချိန်တင်အရေးအတွက်နဲ့တိတ္တရမ15တန်အထိရှိခဲ့တယ်လို့ Eurostat စီးရင်အင်ဌာနကဒီကနေ့ပြောပါတယ်
။အမေရိကန်လေယာဉ်မောင်းတင်တန်းကြောင်းတစ်ခုမှတက်နေတဲ့အီဂျစ်ကျောင်းသားတယောက်ကိုလူမှုကြီးကြပ်ရေးဆိုင်ရာတရားရုံးတစ်ခုမှဒီကနေ့ရုံးတင်စစ်ဆေးဖို့ရှိပါတယ်။ Republican Party ကိုစားပြုသမရလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump နဲ့ပတ်သက်ပြီးချင်းချောက်ထားတဲ့မှတ်ချက်တွေကိုလူမှုဆက်သွယ်ရေးမီဒီယာပေါ်မှာတင်ခဲ့တဲ့အတွက်သူ့ကိုနေရရင်ပြန်ပို့မလားဆိုတာကြားနာစစ်ဆေးမှာပါ။ကာရိုမျိုးတော်ကအသက်23နှစ်အရွယ်ကျောင်းသားအီမာဒယ်ဒင်အယ်ဆာရဲ့အမှုကိုလော့စ်အန်ဂျလိစ်မြို့ကလူမှုကြီးကြပ်ရေးဆိုင်ရာတရားသူကြီးကကြားနာမှာပါထရမ့်ကိုတက်ပြီးထုံတမ်းတသက်ကြခံခြင်းနဲ့လို့သူ့ရဲ့ Facebook မှာအဲ့ဒီကျောင်းသားကရေးတာပါကဘာကြီးကသူ့ကိုကျေးဇူးတင်မယ်လို့သူယုံကြည်တဲ့အကြောင်းလည်းရေးထားပါတယ်အယ်ဆာရဲ့ကို Orange KI မှာဖေဖော်ဝါရီလ7ရက်နေ့ကလေးကလူမှုကြီးကြပ်ရေးဆိုင်ရာအာဏာပိုင်တွေကထိန်းသိမ်းထားတာပါအယ်ဆာရဲ့ရှင်းနေဖြစ်သူကတော့သူ့ရဲ့အမှုတွေဟာတကယ်လုံးမယ်လို့ချိတ်ချောက်တာမျိုးမဟုတ်ဘူးဆိုတာရှင်းပါတယ်လို့ဆိုပါတယ်ဖေဖော်ဝါရီလဆောပိုင်းမှာအဲ့ဒီမှတ်ချက်တွေကို Facebook ပေါ်တင်ခဲ့ပြီးတဲ့နောက် Elsa ရက်ကိုအမေရိကန်အထူးလူညုံရေးတပ်ဖွဲ့ကစစ်ဆေးမေးမြန်းခဲ့ပါတယ်။န နိုင်ငံကအာကာသစခန် ISS ပေါ်မှာတနည်းနည်းပါးကြာနေထိုင်ခဲ့တဲ့အမေရိကန်အာကာသယာဉ်မှူး Scott Kelly ဟာကမ္ဘာမြေပြင်ပြန်ရောက်လာတဲ့အချိန်မှာသူ့ရဲ့မှောက်ဘူးညီအကို Mark Kelly ထက်အရက်နှစ်လက်မှနီးပါးပိုမြင့်လာတဲ့ပုံရပါတယ်။ဒါဟာပြင်ဒီသတင်းပတ်တွင် Scott ပြန်ရောက်လာပြီးတဲ့နောက်ကမ္ဘာမြေဆွဲအားလုံးဝမရှိတဲ့နေရာမှာရေရှည်နေထိုင်တာကနေလူသားရဲ့ခန္ဓာကိုယ်ပေါ်တည်ရောက်နိုင်ကြတယ်ကအရင်ဆုံးသိလိုက်ရတဲ့အချက်ပါ။ကမ္ဘာမြေဆွဲအားကြောင့်လူရဲ့ကြောရိုးမှရှိတဲ့ကွင်းတွေဟာအတန်ငယ်ကျုံသွားတဲ့အတွက်အာကာသယာဉ်မှူးတွေရဲ့အရက်ဟာအာကာသထဲမှာပိုပြီးရှည်လာကြတာပါ။အာဂါဒာယမူကယ်လီရဲ့အဓိကလုပ်ငန်းရည်ရွယ်ချက်တစ်စီးတစ်ပိုင်းကတော့အာဂါဒာယမူတွေအင်္ဂါဂျိုကိုသွားတဲ့အခါဘယ်လိုအခြေအနေရှိမလဲဆိုတာကိုအမေရိကန်အာဂါဒာအေဂျင်စီ NASA ကလေ့လာတာပါအင်္ဂါဂျိုကိုသွားတဲ့ခီးစဉ်ဟာတစ်နှစ်နီးပါးလောက်ကြာနိုင်ပွဲရှိပါတယ်အခုတော့ Scott နဲ့သူ့ရဲ့အမွှာဝူးညီကိုတို့ရဲ့ကျန်းမာရေးနဲ့ဗီဇအခြေအနေတွေကိုတစ်နှစ်ကြာစောင့်ကြည့်ပြီးတော့နှိုင်းယှဉ်လေ့လာသွားမှာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့တွေကိုကိုကြော်ကြော်သိတဲ့နန်းလောင်တို့ကကြေညာပေးကြတာပါဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာအာဏာလွဲပြောင်းရေးနဲ့တမတာရွေးချယ်ခံရမယ့်အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေတိုင်းဆိုရင်တမတာကိုလွှတ်တော်ကနေခန့်အပ်ရမှာဖြစ်တယ်လို့တမတာအသစ်ကိုလွှတ်တော်မှာခန့်အပ်ပွဲမှာလုံမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘက်ကပြောပါတယ်လက်ရှိသမ္မတရုံးတာဝန်ရှိသူတွေကတော့သမ္မတတာဝန်လွဲပြောင်းပါဝင်အစိုးရအာဏာလွဲပြောင်းကိုလက်ရှိအစိုးရနဲ့ NLD ပါတီကြားမှာညှိနှိုင်းနေစေဖြစ်တယ်လို့ VOA ကိုပြောပါတယ်စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော်ကိုထဲအောင်ကသတင်းပေးပို့ထားပါတယ်ရှင
်မတ်လ31ရက်နေ့မှာတက်တန်းကုံဆုံတော့မဲ့အစိုးရအနေနဲ့လက်ရှိဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်ကတင်မြှောက်လိုက်တဲ့သမ္မတကို AB လာဇက်မှာအာဏာလွှဲပြောင်းပေးရတော့မှာပါသမ္မတအာဏာအလွှဲပြောင်းတဲ့ပတ်သက်လို့ NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကအခုလိုပြောပါတယ်
။သမ္မတကိုလွှတ်တော်ကခန္ဓာ၊သူကခန္ဓာမဟုတ်ဘဲနဲ့ပထမသမ္မတဒုတိယသမ္မတကိုခန္ဓာမဟုတ်ဘူး။သမ္မတတိုင်းကိုလွှတ်တော်ကခန္ဓာ။အဲ့ဒါဖော်ပြလို့အချိန်ကဥပဒေရ။သမ္မတကိုလွှတ်တော်ကခန္ဓာ၊သူကခန္ဓာမဟုတ်ဘဲနဲ့
2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်သမ္မတအာဏာလွှဲပြောင်းမှုကိုဘယ်လိုပုံစံလုပ်ရမလဲဆိုတာတိတိကျကျရည်ညွှန်းဖော်ပြထားတာမရှိပါဘူး။ဒါပေမဲ့လို့လက်ရှိအချိန်ထိတော့သမ္မတအာဏာလွှဲပြောင်းရေးနဲ့ပတ်သက်လို့လက်ရှိဦးသိန်းစိန်ဆိုရနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကြားညှိနှိုင်းနေဆဲဖြစ်တယ်လို့သမ္မတရုံညွှန်ကြားရေးမှူးဦးစောထေကပြောပါရယ်။အဲ့
တော့လွှဲပြောင်းတယ်ဆိုတာသုံးကြီးချင်းမှမပါဘူးကြာ။ပြောတဲ့သဘောကဘာလဲဆိုတော့ကျွန်တော်တို့2010တော့လောက်ခဲ့တော့အတွေ့အကြုံရပါတော့။အဲ့ဒါကြီးနဲ့ကျွန်တော်တို့ကရှင်ပြီးတော့အခုဟာဘူးကျွန်တော်တို့ဘလိုဘလိုလောက်တင်တယ်ဆိုတဲ့ဟာကိုကျွန်တော်တို့ကတော့စဉ်းစားတယ်။စဉ်းစားပြီးတော့အဲ့ဒါကိုပထမဆုံးသမ္မတနဲ့တော်စုနဲ့ဒီအိမ်တော်မှာတွေ့တဲ့2015ဒီဇင်ဘာမှာတွေ့တော့ကပြောခဲ့တဲ့ခါမှာအဲ့ဒီဟာတွေပါတယ်။ပါတော့တော်စုကလည်းသူ့ဘက်ကစဉ်းစားရတာရှိတယ်။တမားကြီးကလည်းဒီလွှဲပြောင်းတဲ့ဟာကိုကျွန်တော်တို့တမားကြီးမှလည်းမရှိရဘူး။အဲ့တော့ကျွန်တော်တို့ကနေစပြီးတော့အစင်လာလုပ်မယ်ဆိုပြီးတော့တမားကြီးကပြောတယ်။တမားကြီးကျွန်တော်တို့ဘက်ကလုပ်ချင်တဲ့ program စီစဉ်တစ်ခုပေးလိုက်တယ်။အဲ့ပေါ်မှာ NLD ကနေပြီးတော့သူတို့ဘက်ကစဉ်းစားထားတဲ့ program ပြန်ပြီးတော့ပို့တယ်။အဲ့ပို့တဲ့နောက်ပေါ်မှာကျွန်တော်တို့ကပြန်ပြီးတော့ adjust လုပ်ပြီးတော့လုပ်ချင်တာတွေပါတဲ့ program အစ်တစ်ခုထပ်ပြီးပို့လိုက်တယ်ပို့လိုက်တဲ့ပုံမှာဒီနေ့ဦးဝင်းတင်ကပြောတာထွက်လာတာပေါ့နော်လာမဲ့မကြခင်မှာဆော့လင့်ဆိုကျွန်တော်အစီအွေးညှိနှိုင်းအစီအွေးလုပ်မယ်လုပ်တဲ့အစီအွေးကအပေါ်မှာပဲကျွန်တော်တို့ကပြောနိုင်မယ်ဟော
အစိုးရအသစ်တရက်ကိုရွေးချယ်တင်မြှောက်တော့မဲ့အချိန်နီးကပ်လာတာနဲ့အမျှလက်ရှိအစိုးရနဲ့ရွေးကောက်ပွဲအနိုင်ရပါတီချာအနာလွှဲပြောင်းမှုကိုဘလို့အခမ်းအနားဘလို့ပုံစံနဲ့လုပ်မလဲဆိုတဲ့အပေါ်မှာအခြေအတင်ဖြစ်နေတဲ့အနေအထားတော့တွေ့ရပါတယ်သမ္မတအာဏာလွှဲပြောင်းရေးမှာတော့သမ္မတဦးသိန်းစိတ်အနေနဲ့လွှတ်တော်ရဲလာစရာမလိုပေမဲ့လို့အစိုးရအဖွဲ့အလွှဲပြောင်းကိုတော့လွှတ်တော်နဲ့မသက်ဆိုင်ပဲလက်ရှိအစိုးရနဲ့နောက်အစိုးရအချင်းချင်းလွှဲပြောင်းပေးရမယ်လို့တရားလွှတ်တော်ရှေ့နေတူဖြစ်တဲ့ဦးမောင်မောင်ထွန်းကပြောပါတယ
်ကျွန်တော်ပြည်သလောက်ပေါ့နော်ဒီလွှတ်တော်ကိုလာစရာမလိုပါဘူးဒီ government အစိုးရအလွှဲပြောင်းလုပ်တဲ့ကိစ္စမှာတော့လေသူ့ရတူဒီဟိုဘက်ကလွှဲပြောင်းတဲ့အဖွဲ့နဲ့ဒီဘက်ကလွှဲပြောင်းတဲ့အဖွဲ့နဲ့ပေါ့နော်အဲ့အဲ့တော့နေရာတော့လွတ်တော်နေရာဖြစ်ချင်းဖြစ်မယ်ပေါ့နော်ဟိုဒီလိုအလွှဲပြောင်းလုပ်သွားကြတာပါပဲဒီဖွဲ့စည်းပုံချီရမှုတဲ့ထဲမှာတော့ဘယ်လိုလုပ်ရမယ်ပါညာတော့ကျွန်တော်ပါတာမတွေ့ဘူးကြဟိုနှစ်ဆင့်သွားမယ်ခင်ဗျဟိုပထမဆုံးကြီးဒီသမရနဲ့ဖတ်တက်ပြီးတော့သမရအာဏာအလွှဲပြောင်းလုပ်မယ်ပေါ့နော်ပြောင်းလုပ်ပြီးတော့ဒီသမရကနေပြီးတော့သူကျန်းသစ္စာပညာပြီးဆိုမယ်ပေါ့နော်ပြီးဆိုပြီးတော့သမရဖြစ်သွားပြီဆိုတဲ့အခါကျတော့သူကနောက်ထပ်အစိုးရအဖွဲ့ဖွဲ့မယ်လေအဖွဲ့တဲ့အခါကျတော့ဝင်းကြီးတူဝင်းကြီးတွေပါလာမှာပေါ့နော်အဲ့တော့ဝင်းကြီးတူဝင်းကြီးတွေပါလာတော့ဟိုဘက်ကဖွဲ့တဲ့အစိုးရအဖွဲ့နဲ့ဒီဘက်ကဖွဲ့တဲ့အစိုးရအဖွဲ့နဲ့အဲ့ဒီနေရာမှာဝင်းကြီးတူဝင်းကြီးတွေကဌာနတစ်ခုချင်းလိုက်တွဲပြောင်းလက်ခံနဲ့သွားမှာပ
ါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲမှာ80ရာခိုင်နှုန်းနီးပါးအထိအနိုင်ရရှိထားပြီးတော့လွှတ်တော်တွင်မှာအစိုးရဖွဲ့နိုင်တာလည်းဖြစ်ပါတယ်ဒါကြောင့်လေပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကနေတဆင့်ဒုသမ္မတ2ဦးတင်မြှောက်ခွင့်ရှိတာပါ လက်ရှိအစိုးရတပ်တန်းမကုံဆုံးခင်မှာလာမယ့်မတ်လ10ရက်နေ့ကျရင်တမနာရွေးချယ်ရေးလုပ်ငန်းစဉ်တွေကိုပြည်အောင်စုလွှတ်တော်မှာဆောင်ရွက်သွားမှာဖြစ်ပါတယ်။လက်ရှိအချိန်မှာတော့တမနာရွေးချယ်ရေးလုပ်ငန်းစဉ်တွေမစခင်မှာတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်နေရာတွေကို NLD ပါတီရဲ့အရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကိုပဲရထားပြီးတော့ရခိုင်ပြည်နယ်မှာတော့ဂွားမြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနှစ်ကဦးညီပူကိုရွေးချယ်ထားတယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်က VOA ကိုအတည်ပြုပြောဆိုထားပါတယ်ခင်ဗျာ။
အနာလွဲပြောင်းရေးနဲ့သမ္မတရွေးချယ်ခန်းအမယ်အကြောင်းကိုကိုထဲအောင်စူးစီးတင်ပြခဲ့တာပါရှင်။အခုတော့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ညီလာခံဘာကြောင့်ရနာလိုက်ရလဲဆိုတာကိုတင်ပြပေးပါမယ်။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ညီလာခံကိုရန်ကုန်မြို့မှာ3ရက်တာကျင်းပဖို့ရည်ရွယ်ထားပေမဲ့စစ်ဘက်ဆိုင်ရာလုံခြုံရေးအဖွဲ့နဲ့အာဏာပိုင်တွေရဲ့တားမြစ်ချက်ကြောင့်ညီလာခံရနာလိုက်ရပြီးဒီကနေ့မှာတော့ရှမ်းတိုင်းဒါများဒီမိုကရေစီအဖွဲ့ချုပ် SNLD ရုံးမှာအလွတ်တဘောဆက်လက်ဆွေးနွေးကြပါတယ်။ဒီနေ့ဆွေးနွေးချက်တွေမှာတော့ပြည်တွင်းငြိမ်းချမ်းရေးကိုအဓိကဆွေးနွေးခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရှမ်းနိုင်ငံရေးပါတီလက်နက်ကိုင်အဖွဲ့နဲ့လူထုအခြေပြုအဖွဲ့အစည်း၈ခုပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့နှစ်ပတ်လည်အစည်းအဝေးကိုဒီလ3ရက်နေ့ကနေ9ရက်နေ့အထိ3ရက်ကျင်းပဖို့ရည်ရထားပေမဲ့ပထမနေ့အစည်းအဝေးပြီးဆုံးချိန်မှာစစ်ဘက်ဆိုင်ရာလုံခြုံရေးအဖွဲ့နဲ့အာဏာပိုင်တွေကတားမြစ်ခဲ့တာကြောင့်အစည်းအဝေးကို2ရက်တာကျင်းပပြီးရပ်ဆိုင်းလိုက်ပါတယ်။ဒီလိုရနာရတဲ့အကြောင်းကိုရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်။
ဒီဝေ3ရက်လောက်ပေါ့ကျွန်တော်ဆွေးနွေးထားပါတယ်ဒါပေမဲ့မီကာဆာမှာလုံနေတော့မဲ့ဆရာခါနေပြီးမှကျွန်တော်စီဝေးတဲ့ကိုဝင်ခွင့်တောင်းတယ်ကျွန်တော်ဝင်ခွင့်မပေးဘူးဝင်ခွင့်မပေးတဲ့အတွက်ကြောင့်မို့လို့တို့ကဆန်ဟိုတယ်တောင်းရှင်းပုဂ္ဂိုလ်တွေကိုသွားပြီးစီအားပေးပါတယ်ဆွေးနွေးချက်မရှိဘဲနဲ့စီဝေးလောက်တယ်ဆိုပြီးတော့ကျွန်တော်တို့ကိုစီဝေးရနာဖို့တို့တောင်းဆိုတယ်အဲ့တော့ခင်ဗျားတို့ပြိမ့်မယ်ဆိုရင်စာရေးပေးပါလို့ပြောတယ်စာရေးမပေးဘူးရေးမပေးတဲ့အခါကျကျွန်တော်လည်းမနာဘူးပေါ့နော်
ကြာသပတေးနေ့ကအစည်းအဝေးရန်နာပြီးချိန်မှာအနောက်ပိုင်းခရိုင်အုတ်ချွေရေးယုံမှာအစည်းအဝေးဆက်လက်ကျင်းပဖို့စတင်ခိုင်းခဲ့ကြောင်းအနောက်ပိုင်းခရိုင်အုတ်ချွေရေးယုံကိုစတင်ရမှာရက်ကွက်နဲ့ရဲထောက်ခံစားလိုအပ်ကြောင်းနဲ့ဒီလိုတောင်းဆိုတာကလည်းညွန်ကြားချက်အရတောင်းဆိုတာဖြစ်ကြောင်းအကြောင်းပြန်ကြားခဲ့တယ်လို့ဦးဆိုင်လိတ်ကပြောပါတယ်ရှမ်းပြည်ညီညွတ်ရေးကောင်စီအစည်းအဝေးကို Summit Park View Hotel မှာဆက်လက်ကျင်းပဖို့ပြင်ဆင်ရမှာတော့ဟိုတယ်မန်နေဂျာကိုဖိအားပေးတာကြောင့်အစည်းအဝေးကိုရပ်ဆိုင်းခဲ့ရတယ်လို့ပြောပါတယ်
အဲ့တော့ခင်ဗျားတို့ညွှန်ကြားချက်ကကျွန်တော်တို့နိုင်ငံရေးပါတီနဲ့မပတ်သက်ဘူးဒီငင်းကြိုင်းပေါ်ဆောင်နေတဲ့ကျွန်တော်ရဲ့မိတ်ဆွေမှာအမိတ်ဖွဲ့စည်းများနဲ့လည်းဘာမှမပတ်သက်ဘူးခင်ဗျားတို့ရဲ့အုတ်ချွေးပိုင်းဆိုင်ရာကိစ္စဖြစ်တဲ့ကြောင့်မလို့အဲ့ဒါကိုကျွန်တော်တို့ဟိုလိုက်ပြီးတာဝန်ယူဆောင်ရွက်နိုင်တဲ့အကြောင်းမရှိဘူးဒါကြောင့်မလို့နောက်ပိုင်းကျရင် Summit Park View မှာစီဝေးဆက်လုပ်မယ်လို့ကြိုးပြီးထွက်လာတာဒါပေမဲ့ Summit Park View ရောက်တော့မန်နေဂျာကကျွန်တော်ကိုပုံနှံဆက်သူ့ကိုမြို့နယ်အုတ်ချွေးရေးမှူးကဖိအားပေးလို့တကယ်လို့ခွင့်ပြုချက်မတင်မဲနဲ့အစည်းအဝေးလုပ်မယ်ဆိုလို့ရှိရင်သူတို့ဟိုတယ်ကိုအရေးယူဖို့ရှိတယ်။အားကြောင့်မို့သူ့အနေနဲ့လက်မခံနိုင်ဘူးဆိုတော့အစည်းအဝေးကိုကျွန်တော်ဒီရွှေ့လိုက်ရတယ်
။ဒီကနေ့ရန်ကုန်မြို့မှာကျင်းပပြီးစီးခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့အစည်းအဝေးဟာ၅ကြိမ်မြောက်အစည်းအဝေးဖြစ်ပြီးအရင်၄ကြိမ်ကတော့ထိုင်းနဲ့တရုတ်နိုင်ငံမှာကျင်းပခဲ့ပါတယ်။အဲ့ဒီအချိန်တွေကတော့ထိုင်းနဲ့တရုတ်အာဏာပိုင်တွေကတားဆီးကန့်ကွက်တာမရှိကြောင်းလည်းပြောပါတယ်။ဒီကနေ့ဆက်လက်ကျင်းပတဲ့အစည်းအဝေးမှာတော့ဆွေးနွေးဖို့ကြံရှိနေတဲ့အချက်တွေကိုချမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရုံးမှဆက်လက်ဆွေးနွေးခဲ့ပြီးအဓိကဆွေးနွေးတာတွေကိုဦးဆိုင်လိတ်ကအခုလိုပြောပါတယ
်အဓိကတော့ကျွန်တော်တို့ကပြည်တွင်းငြိမ်းချမ်းရေးကိုပေါ်ဆောင်ဖို့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ဖို့ဆိုလို့ရှိရင်ဖွဲ့စည်းပုံခြေခံဥပဒေမပြုတ်ပြင်းမဲနဲ့ဆက်လုပ်ပါလို့မရဘူးအဲ့တော့ဥပဒေပြုတ်ပြင်းပြောင်းလဲနိုင်ဖို့အတွက်အဓိကတော့ပြည်တွင်းငြိမ်းချမ်းရေးကိုတည်ဆောက်အောင်မယ်အကြောင်းမို့လို့ NCA ရဲ့အနှစ်သာရကိုခြေခံတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုကျွန်တော်တို့ CSSU အဖွဲ့နဲ့တခြားသောဖွဲ့စည်းများအကုန်လက်တွဲပြီးတော့ပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်။နောက်တစ်ချက်ကတမန်တော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းကြမှာဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခ။နောက်တိုင်းဒေသချင်းချင်းဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခဒီကိစ္စတွေအကုန်လုံးကိုငြိမ်းချမ်းတဲ့နိလာနဲ့တွေ့ဆုံဆွေးနွေးပြေရှားသွားဖို့ကိုကျွန်တော်တို့ကလုံးဝအားပြီးသားရှိတယ်။အဲ့ဒီအပေါ်မှာပဲကျွန်တော်ကယုံကြည်စွာနဲ့ဆက်လက်ရပ်တည်သွားဖို့ရှိတယ်။
လက်တော်ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ TNLA ကပလောင်တက်နဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေအကြပြိပခတွေကိုတွဲဆောင်ဆွေးနွေးဖို့ကြိုးစားနေကြောင်းလဲ RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်
ဒီတိုက်ပွဲတွေကိုကျွန်တော်တို့ရပ်တန့်ဖို့လဲကျွန်တော်တို့ဆန္ဒရှိပါတယ်ရပ်တန့်အောင်လဲကျွန်တော်တို့ကြိုးစားတွားနေပါတယ်ဒီမကြခင်ပိုင်းမှာဒီကျွန်တော်တို့တိုက်ရိုက်ပဋိပက္ခဖြစ်နေတဲ့ကျွန်တော်တို့နှစ်ဖက်တိုက်ရိုက်တွေ့ဆုံပြီးတော့ဒီကိစ္စကိုဖြေရှင်းဖို့အတွက်ကျွန်တော်တို့စူးစမ်းနေပါတယ်
ဒီနေ့ပြီးဆုံးသွားတဲ့ရှမ်းပြည်ညီညွတ်ရေးကောင်စီ CSSU ရဲ့ညီလာခံမှာရှမ်းပြည်အရှေ့ပိုင်းဖွံ့ဖြိုးတိုးတက်ရေးဒီမိုကရက်တစ်ပါတီကိုအဖွဲ့ဝင်သစ်အဖြစ်အတည်ပြုလက်ခံခဲ့တယ်လို့နောက်ပိုင်းမှာရှမ်းပြည်နယ်အတွင်းရှိတိုင်းရင်းသားတွေနဲ့ငင်းချမ်းစွာအတူရှင်တွဲနေထိုင်ရေးအတွက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်
ရှမ်းပြည်ညညရေးကော်မတီရဲ့ညီလာခံရနာလိုက်ရတဲ့အကြောင်းကိုကိုမိုးစောသတင်းပေးပို့ထားတာဖြစ်ပါရဲ့ရှင်။တဆက်ထက်မှာပဲရှမ်းပြည်မြောက်ပိုင်းကဆစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုလည်းတင်ပြခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့ဒုက္ခသည်စခန်းမှာရှိကြတဲ့ဒုက္ခသည်4000ကျော်ထဲက1900ကျော်ဟာဒေသတွင်းတိုက်ပွဲငြိမ်သက်လာတဲ့အခြေအနေကြောင့်နေရရင်းကိုပြန်နေကြပြီဖြစ်ပါတယ်။ဒီဆစ်ပြေဒုက္ခသည်တွေရဲ့ဘဝပြန်လည်ထူထောင်ရေးအတွက်အကူအညီပေးသွားဖို့ရှမ်းပြည်နယ်လွှတ်တော်ကနေသဘောတူဆုံးဖြားခဲ့ကြပေမဲ့လက်တွေ့အကောင်ထည်ဖို့အခက်အခဲရှိနေသေးတယ်လို့လည်းရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါရတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။တောင်ပိုင်းရှမ်းပြည်သမတော် RCSS SSA နဲ့ DNL တောင်ပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပေါ်ကိုစစ်ဘေးသိမ်းရှောင်လာနေခဲ့တဲ့ဒုက္ခသည်4000ကျော်နဲ့က1900ကျော်ဟာနေရာရင်းကိုပြန်နေကြပြီဖြစ်တယ်လို့ကြောင်မဲဒေသခံရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညံကခုလိုပြောပါတယ
်1900လောက်ပြန်သွားတယ်1900လောက်ပြန်ပြီးတော့မှနေရာဝန်းကျင်လောက်ပြန်ရောက်လာတယ်အဲ့လိုပေါ့ဘလောင်ကိုပိုင်အုပ်ချုပ်ခွင့်ဒေသနေမှာတိုက်ပွဲပြန်ဖြစ်လို့အဲ့ဒေသနေပြန်ရောက်လာတာရှိတယ်မနေ့ကထီတော့1500ကျော်ကျော်လောက်ပဲရှင်းပါတယ်ခါတိုင်းတော့ပေါ့4000နီးပါးလောက်ရှိတယ်ပေါ့လေကမ်ကတော့22နေရာပေါ့ကမ်ကတော့ပက်တိန်နိုင်တဲ့ကမ်ကတော့မရှိဘူးခုလိုလို့ဆိုလူရေရော့တော့တာပဲရှိတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်းမှာ DNL တောင်လူမျိုးရေးသမတော်နဲ့ RCS တောင်ပိုင်းရှမ်းပြည်သမတော်တို့တိုက်ပွဲတွေဖြစ်ခဲ့တာကြောင့်ပန်းဆန်းညောင်ပင်လှပါခါကန့်ကန်ဆန်ဟိမင်းကုန်းစတဲ့ကျေးရွာတွေကဒေသခံ4000ကျော်ဟာကြောင်မဲမြို့ပေါ်ကိုခိုလုံနေကြရတာဖြစ်ပါတယ်စစ်ပြေဒုက္ခတွေဟာဒေသတွင်းအခြေအနေငြိမ်သက်စပြုလာတာကြောင့်လက်ဖက်ခုဆွချင်းရောက်လာလို့နေရာရင်းကိုပြန်ကြတယ်လို့ဒုက္ခတွေကိုကူညီပေးနေတဲ့ကြောင်မဲမြို့တီဟူဘုန်းကြီးကျောင်းကလက်ထောက်ဆရာတော်ဦးမနောဟာရကခုလိုမိန့်ကြားခဲ့ပါတယ်
တိုက်ပွဲချိန်နေရတယ်တိတ်ပြီးတော့ခါတိုင်းလိုလည်းမဖြစ်တော့နောက်ပြီးတော့ဒီဗမာတပ်မတော်တွေလည်းအဲ့ဒီမှာရောက်နေတာဆိုတော့နေရှင်လီကောင်းလို့ကြံကုန်ရတာပါလေနောက်ပြီးတော့သူတို့ရဲ့လုပ်ငန်းဖြစ်တဲ့တောင်ပေါ်မှာဒီချင်းရှိပြီးချိန်ဆိုတော့ရှိပြီးဆိုတော့ဟိုဘောလက်ဖက်ဆက်ဖက်တဲ့ချိန်ရောက်ပြီလေဒါနဲ့ပဲသူတို့ကြံကုန်ရ
လက်ရှိတီဟူကျောင်းဒုက္ခတွေစခန်းမှာတော့တက္ကသိုလ်ဝန်ထမ်းစာမွေးဖြည့်ဆို့ကြမဲ့ကျောင်းသူကျောင်းသားတွေရှိနေသေးတယ်လို့ဆရာတော်ကမိန့်ကြားပါတယ
်စာမွေးသမားတွေတော့ပဲကျန်တော့ခြေတန်းကျောင်းသူကျောင်းသားနဲ့ဆရာမတွေပဲအဓိကပဲကျန်တော့တယ်ကျောင်းပေါ်မှာပဲစတင်ညာကြောင်ရောနေကြောင်ရောအကုန်လုံးဒီပေါ်မှာပဲစတင်ကြရတယ်။ကျန်တဲ့ပြုံမိပါတွေတော့ပြန်ကုန်ကြ။တချို့ကြလည်းတောင်ပေါ်မတက်ဘဲနဲ့မြို့ရဲကိုပဲအိမ်ကနေကြတာလည်းရှိတယ်။
တောင်ပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်နေရကူစွန့်ခွာထွက်ပြေးလာတဲ့သူတွေကိုကြောင်မဲမြို့ဖုန်ကြီးကျောင်းစာတင်ကျောင်းနဲ့ဘိုးဘွားရိပ်တာတို့မှစခန်း20ခုဖွင့်လက်ခံစားရှိခဲ့ပါတယ်။ထွက်ပြေးသိမ်းရှောင်နေတဲ့စစ်ဘေးဒုက္ခသည်တွေကိုရှမ်းပြည်နယ်အစိုးရအနေနဲ့အများဆုံးကူညီပေးဖို့ဒီနယ်လွှတ်တော်မှာဖေဖော်ဝါရီလ25ရက်နေ့မှာစုတည်သွင်းခဲ့ရမှာတော့လွှတ်တော်ကနေသဘောတူလက်ခံခဲ့ပေမဲ့ကူညီရေးပိုင်းမှာလှတလောအကောင့်ထဲမပေါ်နိုင်သေးဘူးလို့ဒီနယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညံကဆက်ပြောပါတယ်
ကျွန်တော်တို့တောင်းဆိုထားတာကတော့အတိအကျစစ်ချုပ်ချုပ်ခဲ့တဲ့ဥစ္စာတွေကိုထရေကနေတစ်ဆင့်ပေါ့ထရေအုပ်လည်းပါမယ်လူငယ်ကူညီဌာနလည်းပါမယ်အဲ့ဒါနေမှာစင်းအင်းလေးကောက်ပြီးတော့မှကျွန်တော်တို့လည်းကောက်မှာပေါ့လေကျွန်တော်လွှတ်တော်ပိုင်းလည်းကောက်မယ်အဲ့လွှတ်တော်နေတစ်ဆင့်ရှမ်းပြည်နယ်အစိုးရအစင်းတင်မယ်တင်ပြီးတော့မှအဲ့ဒီပြည်စစ်ချုပ်ချုပ်ခဲ့တော့ရှမ်းပြည်နယ်အစိုးရပြန်ပြီးတော့မှထူထောင်ပေးဖို့ပေါ့လေအဲ့ခုလောလောဆယ်ကတော့ကိုပြကျွန်တော်စီးရင်ကိုမကောက်နိုင်သေးဘူးဖြစ်နေတာမကောက်နိုင်သေးဘူးဆိုတာကစစ်ပွဲကတော့မဖြစ်တော့ဘူးဒါပေမဲ့တစ်ဖက်နဲ့တစ်ဖက်ကကြိုကြားကြိုကြားနဲ့ဒီတော်တဲ့တောင်ထဲမှာဒီတိုင်းဖြတ်တော့ဖြတ်လာတော့လုံချုံမှုကအပြည့်အဝမရှိသေးဘူးက
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတောင်ပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့စစ်ရေးပဋိပက္ခမပြေလည်သေးတဲ့အနေအထားမှာမြန်မာတပ်မတော်ဘက်ကလည်းစစ်ရင်အားတိုးပြီးချလာနေပါတယ်ရှမ်းပြည်မြောက်ပိုင်းဒေသတွင်းမှာရှိတဲ့လက်နက်ကင်ဖွဲ့တွေကိုတပ်မတော်ကနေရှင်းလင်းသွားမယ်လို့ကာကွယ်ရေးဝန်ကြီးဌာနကနေဖေဖော်ဝါရီလ24ရက်စွဲနဲ့နိုင်ငံပိုင်သတင်းစာထဲမှာရေးသားဖော်ပြထားပြီးနောက်ပိုင်းမြမတပ်မတော်ဘက်ကတပ်မတ်ခွန်နဲ့တပ်မတ်အထိအင်အားတိုးချဲ့လာနေပါတယ်။တပ်မတော်ကနေအင်အားတိုးချဲ့ရှင်းလင်းရေးလှုပ်လာမယ်ဆိုရင်ဒေသတွင်းမှာလှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကင်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားလာနိုင်ပြီးတိုက်ပွဲတွေကြောင့်စစ်ပြေဒုက္ခသည်တွေထပ်မံတိုးပွားလာမယ့်အရေးကိုလည်းဒုက္ခသည်ကူညီပေးရေးကော်မတီဝင်တွေကနေစိုးရိမ်နေကြပါတယ်ခင်ဗျာ။
ရှမ်းပြည်မြောက်ပိုင်းကဆစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုနိုင်ကွန်းအိမ်တင်ပြခဲ့တာပါရှင်။ဆက်လက်ပြီးမြန်မာနိုင်ငံရာသီဥတုအပူချိန်မြင့်တက်လာတဲ့အတွက်အခက်အခဲတွေဘယ်လိုရှိနေနိုင်လဲဆိုတာကိုတင်ပြပေးပါမယ်။လက်ရှိမြန်မာနိုင်ငံအနှံ့အပြားမှာနေ့အပူချိန်မြင့်တက်နေပြီးခရမ်းလွန်ရောက်ကြီးလွန်ကဲအဆင့်ကိုရောက်နေပြီဖြစ်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးပြောဆိုလိုက်ပါတယ်။ တပြင်းမြဝကျွန်းပေါ်ဒေသတွေမှာလည်းမြေရေရုတ်တရက်မြင့်တက်နိုင်တာကြောင့်ရေလုတ်သားတွေအတွက်မိုးလေဝသနဲ့ဇလပေရညွန်ချမှုဦးစီးဌာနကတတိပေးချက်ထုတ်ပြန်ထားပါတယ်။တတင်းပြေဆောင်ကိုတော့
ဒီဝေတဲ့နာမတင်ကြီးလင်းကတင်ပြပေးပါမယ်ရှင်။ဟုတ်ကဲ့ပါ။မြန်မာတိုင်းနိုင်ငံလုံးအနှံ့အပူချိန်ပြင်းထန်လာပြီဖြစ်တာကြောင့်မြို့တော်တော်များများမှာအန္တရာယ်များတဲ့လွန်ခဲ့အဆင့်ခရမ်းလွန်ရောင်ကြီးကြားရောက်နေပြီလို့မိုးလေဝသပညာရှင်ဦးထွန်းလွင်ကအခုလိုပြောဆိုလိုက်ပါတယ်။အခုမြန်မာနိုင်ငံမှာရှိတဲ့အကျိုးသဖြင့်ပြည်ညံမြို့တွေပေါ်ဗျာဟုတ်လားကော့တောင်၊တဝဲ၊မော်လမြိုင်၊ဖမ ောင်းနေပြီဖြစ်ပါတယ်။နောက်ကျန်တဲ့ဒေသတွေကတော့ဒီလာရှိုး၊မင်းတပ်၊စစ်တွေးနောက်ပြီးတော့မန္တလေး၊မုံရွာ၊ကလေးဝ၊မြကြီးညာ၊ဦးတော်အိုအဲ့ဒီဒေသတွေကတော့ကျန်းတော်ရောင်ကြီးအညွန့်ကင်းအစင်ဟာဒုတိယအမြင့်ဆုံးပေါ့ very high level မှာရောက်နေပါတယ်။အဲ့တော့တနိုင်ငံလုံးက very high နဲ့ extreme level မှာရောက်နေတဲ့အတွက်ကျန်းတော်ရောင်ကြီးရဲ့အန္တရာယ်ရှိမှုကတော့တနည်းချက်တနည်းတိုးနေတယ်လို့ပြောရမှာဖြစ်ပါတယ်။
လက်ရှိတိုင်းနယ်ပြည်နယ်6ခုမှာခရမ်းလွန်ရောင်ကြီးလွန်ကဲအဆင့်ဖြစ်တဲ့ညွန်ငိမ့်အဆင့်17ကနေ23ကြားရှိနေပြီးကြံပြည်နယ်နဲ့တိုင်းနယ်မှာအလွန်မြင့်မားတဲ့အဆင့်ဖြစ်တဲ့ညွန်ငိမ့်8အထက်ကိုရောက်နေတယ်လို့ဦးထွန်းလင်းကခန့်မှန်းထားတာပါခရမ်းလွန်ရောင်ကြီးကြားရမှုပြင်းထန်တဲ့မွန်လွယ်ပိုင်းအချိန်တွေကိုဂရုစိုက်ဖို့လိုအပ်တယ်လို့ဦးထွန်းလင်းကပြောပါတယ
်အဓိကတော့ဝန်ထဲချိန်ပါဝင်ရင်ပေါ့ရေပုံရပြောရင်မနေ့17နှစ်ရည်နေ့လည်း3နှစ်လောက်တည်ရစိုးစုံပေါ့တန်တယ်ခင်ဗျာအဲ့ဒီချိန်ဒီတည်းမှာမတော်ဘူးပေါ့ဗျာအဲ့ဒီအချိန်ကိုရှောင်ရှားပြီးအလုပ်လုပ်ဖို့ပေါ့တကယ်လို့မဖြစ်မနေလုပ်ရမယ်ဆိုရင်လည်းအကာအကွယ်နဲ့အလုပ်လုပ်ဖို့ပေါ့ကျွန်တော်တို့အုတ်ထုတ်ဆောင်တာတို့အင်ဂျီပစ်တာတို့မျက်မှန်တက်တာတို့နောက်ပြီးတော့လင်းသေးလေးနာတို့ဒါတွေလုပ်တင်တာပေါ့နော်ဒါအကျန်းအပြင်အဲ့ဒါလုပ်မယ်ဆိုရင်တော့ရန်တော်ရောင်ကြီးကြီးကဲမှုအန္တရာယ်ရောနေနိုင်ပါလိမ့
်ခရဲလွန်ရောင်ကြီးအန္တရာယ်ကိုနွေရာသီအကုန်ဇွန်လပိုင်းလောက်ထိသတိထားကြဖို့လိုအပ်တယ်လို့လည်းဦးထွန်းလွင်ကပြောပါတယ်လက်ရှိမြန်မာနိုင်ငံအနှံ့အပြားမှာနေအပူချိန်တွေဟာတနေ့ထက်တနေ့မြင့်တက်နေပြီးအမြင့်ဆုံး40ကနေ45ဒီဂရီဆယ်စီယပ်လောက်အထိမြင့်တက်နိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြတာပါနေအပူချိန်တွေမြင့်တက်တာကြောင့်ညနေပိုင်းတွေမှာမိုးအုံပြီးမိုးရွာသွန်းနိုင်ခြေရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကအခုလိုပြောပါတယ်အဲ
ရေပူမြင့်လာတဲ့ချိန်ကျရင်တော့ဒီသွားပြောတဲ့ဟိုမိုးလည်းညနေပိုင်းညနေတော့ဟိုမိုးတင်တော်လေးဖြစ်ပြီးတော့မှပေါ့လေနေပြင်းတိုက်ပြီးတော့နေရာကွက်ပြီးတော့ပေါ့လေအဲဟိုပါပေါ့မိုးရွာနိုင်တယ်မိုးရွာနိုင်အဲ့လိုမျိုးမိုးရွာတဲ့အချိန်မှာကျွန်တော်တို့မိုးပြည့်ပြတာတို့တက်ပြီးလက်တာတို့မိုးပြီးပြရာတို့အဲ့လိုမျိုးဖြစ်နေတော့နေရာဒီမှာစစ်စစ်ဖြစ်တတ်ပါတယ်အဓိကတော့မိုးလည်းညနေပိုင်းညမှာဖြစ်နေတော့ပေါ့နော်
ဒါအပြင်ပြည်မြို့ဟင်္ဒရာမြို့နဲ့ဇလုံမြို့တွေအပါအဝင်မြဝကျုံမော်ဒေသတွေမှာနောက်နှစ်ရက်အတွင်းအေယာဝတီမြစ်ရေတဘေခွဲခန့်မြင့်တက်နိုင်တာကြောင့်မြစ်ကြောင်းတစ်လျှောက်နေထိုင်သူတွေအနေနဲ့သတိထားဖို့လိုအပ်တယ်လို့ဦးကျော်မိုးဦးကပြောပါတယ်
။ဒီအထဲမှာပေါ့လေဒီချက်မှာနေထိုင်လုပ်ငန်းစားသောက်နေတဲ့လူတွေအနေနဲ့တော့ဒီရာလေးတွေကိုသတိထားဖို့လိုပါတယ်။ဆိုတော့ဒါညည်ကြီးရတော့မဟုတ်ဘူး။ညည်ဟိုပေါ့မြင့်တက်လာတဲ့အနေအထားလေးပေါ့လေ။ညည်မြင့်တက်လာတဲ့ဒီကဒီချက်ကရတော့ရင်တော့ဒါလူခုကာလာဖြစ်တဲ့ကြောင့်မလို့တောင်းနေရတယ်ပြောနေပြီကြာအဲတောင်းနေမှာစိုက်ပြိုးလုပ်ခိုင်းတဲ့လူတွေအနေနဲ့သတိထားဖို့လိုပါတယ်အရာဒီကြောင့်တောင်းနော်
February 22ရက်နေ့ကလေးကရေခဲတောင်အရေးပြုံမှုကြောင့်ရုတ်တရက်မြင့်တက်ခဲ့တဲ့အေယာဝတီမြစ်ရေဟာမြစ်ကြီးနားဗမော်ကတာမန္တလေးစကိုင်းနဲ့မကွေးမြို့တွေမှာထောက်လျှောက်မြင့်တက်ခဲ့တာလည်းဖြစ်ပါရဲ့ရှင
်မြန်မာနိုင်ငံအနှံ့နေပူချိန်ဟာခရမ်းလွန်ရောင်ကြီးလွန်ကဲအဆင့်ရောက်ရှိနေတဲ့အကြောင်းကိုမှတ်သိငီလင်းစူးစီးတင်ပြခဲ့တာပါရှင် VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တောက်ကြနေညာ VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ဂန္ဓာဖြစ်တဲ့အမျိုးသမီးဂန္ဓာသိပ္ပံနဲ့နည်းပညာဂန္ဓာပြင်သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရမှာပါအမျိုးသမီးဂန္ဓာမှာနားဆင်ရမှာကတော့
ရှင်တမျိုးသားလုံးကမွေးရဆေးကိုမကြိုက်ဘူးအဲကြောင့်မအားလုံးကတော့လုံးဝပျောက်ပြတ်သွားဆင်းလင်းသွားအောင်အားလုံးပူပေါင်းပြီးမှဒါကိုတိုက်ဖြတ်နေပေါ့လေနော
်လူမှုအခြေပြုမူရစ်ဆေးဝါးတိုက်ဖြတ်ရေးပတ်ကြာဇံအဖွဲ့ကအဖွဲ့ဝင်အမျိုးသမီးတူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုအရင်ဦးဆုံးတင်ပြပေးပါမယ်ဒီတစ်ပတ်သူရဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ရှေးဟောင်းရင်ကျေးမှုအမွေထိန်းသိမ်းစောင့်ရှောက်ရေးလှုပ်ဆောင်နေတဲ့ရန်ကုန် Heritage Trust အဖွဲ့ကမရွှေရင်မာဦးရဲ့အမေရိကန်ခီးစဉ်အကြောင်းတင်ဆက်ပေးမှာပါကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါရရှင်
ရွှေရင်မာဦးကအမေရိကန်ပြည်ထောင်စုကိုပေါ်လေဒီလေးလာရေးခီးစဉ်တစ်ခုဟိုလာခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့ဟိုဒီခီးစဉ်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်မကဟို International Visitor Leadership Program ပေါ့နော်အဲ့ဒီဟာရန်ကုန်မြို့မှာရှိတဲ့ US တရုံကနေပြီးတော့ဒီ program တော့ရှိရဲ့ဒါကိုလျှောက်ထားဖို့တင့်တော်တယ်ဆိုပြီးသူတို့ nominate လုပ်တဲ့အတွက်ကျွန်မလျှောက်ခဲ့တာပါလျှောက်ပြီးတော့ရွေးချယ်ခဲ့တယ်လို့ပြောတာဒီအဓိကက heritage protection ပေါ့ဒီလိုမျိုးနေတဲ့ဆောက်ရှောက်ရေးနဲ့ပတ်သက်ပြီးအမေရိကန်ပြည်အောင်ပါရလုပ်နေတယ်ဘယ်လိုလုပ်နေလဲအဝေးလာဆိုင်ဖို့တည်း program ကိုဆက်ခဲ့တာပေါ့နော
်လေးလာရေးခီးစဉ်ဆိုတော့ဟိုဘာအကြောင်းနေနဲ့ပတ်သက်ပြီးတော့အဓိကထားပြီးတော့လေ့လာခဲ့ပါလဲခင်ဗ
ျဒီလိုမျိုးနေဆိုတဲ့နေရာမှာတော့တို့ကရှူတော့ဘောင်းဆောင်ဆိုတော့မများပါပါတယ်ဒီရှင်းဆောင်သူပြည်တနာဆိုင်ရာတွေကနောက်ပြတိုင်းနဲ့ပတ်သက်တာတွေရောနောက်ဒီဟိုရှင်းဆောင်အဆောက်အအုံတွေထိန်းသိမ်းတာစသဖြင့်ပေါ့နော်အဲ့လိုမျိုးရှူတောင်ပေါင်းဆောင်လေ့လာရမှာ
အမေရိကန်ပြည်ထောင်စုကဘယ်နေရာတွေကိုသွားပြီးတော့လေ့လာခဲ့လဲခင်ဗျအ
ာဒီနေ့က၄ခုပေါ့နော်နောက်မျိုး9မျိုးဆိုတော့တနေရာနဲ့တနေရာတော့မပြူဘူးနောက်ဒီရေးမှုဝင်နေထင်းဆက်ဆောင်နေပတ်သက်တဲ့ခန္ဓာအတီးတီးရှူတောင်အတီးတီးကိုလေ့လာရတာပေါ့ဥမာကျွန်မဝါရှင်တန်ဒီစီမှာရှိနေ वा ဆိုလို့ရှိရင်တော့အဓိကမူဝါဒပိုင်းဆိုင်ရာဥပဒေပိုင်းဆိုင်ရာတွေကိုပြီးလေ့လာရတယ်အဲ့ဒီမှာရှိတဲ့ဒီရှိနေကိုရဲ့တရားရောဘယ်လိုလုံးနေတယ်နောက်ဟိုမြေကစိုးရလာမှရှိနေတယ် Ambassador Fund for Heritage Preservation ဆိုတာမလိုနိုင်ငံမှာလည်းသူတို့လုပ်နေတဲ့ project တွေရှိတယ်ပေါ့နော်အဲ့ဒါတွေကလည်းဒီခြားနိုင်ငံတွေမှာမွေးဖြစ်တဲ့ဆက်ဆောင်ရေးတဘလို project တွေလုပ်နေရဆိုတာမျိုးအဲ့လိုမျိုးကဏ္ဍတွေလေ့လာရတယ်လို့မျိုးနောက်တို့ဒီ Shallow Bay ကိုရောက်တဲ့ချိန်မှာလည်းအရင်မြေကသမရာဟောင်းနေနေခဲ့တဲ့မေအင်းကိုလိုဆက်လက်ထိန်းသိမ်းဆောက်ရှောက်ပြီးများပြည်သူတွေမျိုးကြည့်ရှုလေ့လာလို့ရအောင်ထားရစသဖြင့်ပေါ့အဲ့လိုမျိုးဟုတ်တယ်မျိုးဆိုမှာလေ့လာပါရှင့
်အာဝါရှင်တန်ဒီစီထဲမှာဆိုရင်လည်းပဲဒီရှေးဟောင်းအဆောက်အဦတွေပြလိုက်တယ်ရှိတာပေါ့လေဆိုတော့အခါကျတော့အဲ့ဒီမှာလေ့လာတဲ့အခါမှာအထူးထူးခြားခြားဘာတွေတွေ့ခဲ့ရလဲခင်ဗျာ
ဝါရှင်တန်မှာဒီမှာလေ့လာမယ်ဆိုရင်ပြလိုက်တယ်လေ့လာတာအများကြီးရှိရပေါ့ကျွန်မကပြလိုက်တစ်ခုပဲရောက်ခဲ့ဒီ American Historyနေပတ်သက်တဲ့ museum ကိုအဲ့ဒီ museum ကိုရောက်ခဲ့တယ်။အဲ့ဒီမှာတော့ဒီမှာလေ့လာရတာအများကြီးပေါ့။ဟိုသူတို့ရှုထောင့်ထားတဲ့ပစ္စည်းတွေ၃တန်းလောက်ရှိရဲ့အဲ့ဒီ၃တန်းအကုန်လုံးကပစ္စည်းအစ်စ်တွေကိုပြန်ပြီးနမူနာလောက်ထားတဲ့ပစ္စည်းတွေပါပစ္စည်းအစ်စ်တွေကိုပဲရှုထောင့်ထားရဲ့နောက်ဆုံးအခုလက်ရှိခေတ်ပြန်ဖြစ်နေတဲ့ပစ္စည်းတွေဆာဆာပြီးရှုထောင့်နေတာမျိုးတွေကျွန်တော်လေ့လာလို့ရတယ်တော့အများကြီးပါလေရှင်
။မရွှေမအူပြောတယ်လို့ပေါ့နော်တမိုင်းနဲ့ဆိုင်တဲ့ပစ္စည်းတွေအများကြီးပြသထားတယ်ဆိုတော့အဲ့ဒီထဲထဲမှာဘယ်လိုပစ္စည်းမျိုးတွေပါပါလဲခင်ဗျာ
tomorrow thing they me ya အတွက်သူစိတ်ဝင်စားကြကောင်းတဲ့ gallery တွေဝယ်ဝင်သူကြော်ခဲ့ရတဲ့ gallery တွေလည်းအများကြီးရှိရဲ့ရှင့်ဥပမာဟိုသူတို့ပထမဦးဆုံးအမေရိကန်မှာတုံးခဲ့တဲ့မြေထားစက္ကန့်ဟိုတကယ်အခုချိန်မရှိဘူးအခုချိန်လည်းတုံးပြီးလို့ရနေသေးတယ်နောက်သူကပစ္စည်းကိုပြတဲ့အခါမှာပစ္စည်းတွေပြတာဟိုပဲသူရဲ့နောက်ကြောင်းကစိတ်ဝင်စားဖို့ကောင်းတဲ့ story တွေစလန်းတွေမှာထိတ်ဆက်ပြီးပြနိုင်နေပေါ့နော်နောက်စူးစောင်းထားတာအရင်ကောင်းရဲ့အဲ့ခါသူတို့ပြတဲ့ presentation ပုံစံတွေကလည်းအရင်စိတ်ဝင်စားဖို့ကောင်းတယ်
တချို့ခါလေဆိုဒီတိုင်းဆိုရင်စိတ်ပြီးရောစိတ်ဝင်စားဖို့မကောင်းဘူးထင်ရတယ်သူကဒီစီးရက်နဲ့ချိတ်ဆက်ပြီးရောပြနိုင်တယ်သူကဟိုတော်တော်စိတ်ဝင်စားဖို့ကောင်းတာအများကြီးရှိပါတယ်နောက်ခါနောက်ခုကျွန်တော်တို့တင်ငန်းစာရှူရမှာပေါ့နော်ကျွန်တော်တို့ဒီမှာလည်းဟိုရင်ခက်ကအဝတ်စားလေးနောက်ဒီပိတ်စားနဲ့လောက်ထားတယ်စက်ကူနဲ့လောက်ထားတယ်တကယ်ရှိတော့ငွေမျိုးစီးရောပြသွားတဲ့အချိန်ဒီတိုင်းပုံမှန်ပြသရမဟုတ်ပဲဒီ American History Museum မှာဆိုလို့ရှိရင်ဒီနေရာဘလို့တင်းနေတော့ဟိုဒီရင်းမြစ်ပိုင်းကဘလို့ထိန်းနေဆိုတာအစားသေးသေးကိုသတိထားရတယ်เนาะဥမာဟိုဒီကနလင်ဘွန်ရဲ့ဟိုအုတ်ထုတ်ကိုသူပြထားရှိတယ်ဒီလက်ချက်ခံရတဲ့နေ့မှာစောင်းတဲ့အုတ်ထုတ်ပေါ့เนาะဒီအုတ်ထုတ်ဆို1200ကျော်ရှိနေပြီဒါပေမဲ့လူထားလည်းပိုးနဲ့ထုတ်ထားတာဒါပေမဲ့ဒီကောင်မပြည့်စုံအောင်လို့ဆိုရင်အဲ့နာမှာမီးလေးအောင်ဆူဆူဆာမပေးဘဲမီးနဲ့မီးလေးပဲထုံထားအမျိုးပေါ့အဲ့လိုမျိုးရအစာသေးသေးသူပြတ်သွားတဲ့ဟာရောပါလေ့လာလို့ရပါတယ်ရှာ
အခုလို့လေ့လာခဲ့တဲ့အကြောင်းအရာတွေကိုဟိုအိုင်ဒီယာကိုယူပြီးတော့ပေါ့နော်ကျွန်တော်တို့ဒီမြမသမိုင်းနဲ့ပတ်သက်ပြီးတော့ဒီရှေးအောင်ပစ္စည်းတွေသမိုင်းဝင်ပစ္စည်းတွေကိုပြသတဲ့အခါမှာရောဟိုဘလို့ပုံစံမျိုးနဲ့ပြသရင်ကောင်းမယ်ဆိုတဲ့စိတ်ကူးမျိုးပေါ်မိလေခင်ဗျာ
အဲ့အဲ့အားရတော့အများကြီးပေါ်ရပေါ့နော်ဟိုကျမတို့ရှိမှလည်းပြလိုက်တည်းရှိတော့ရှိအဲ့ဒါပေမဲ့သူတို့လောက်တော့ဆုံဆုံနေလို့မရှိဘူးဟိုအဓိကဒီအမျိုးသားပြလိုက်တစ်ခုလောက်ပဲရှိတယ်အဲ့ရဲမှလည်းပြတဲ့ခါမှာပို့ပြီးတော့ဟိုစိတ်ဝင်စားဖို့ကောင်းတဲ့ presentation မျိုးပေါ့နော်တွားရင်ပြည့်စရာကောင်းတာမျိုးမဟုတ်ဘဲနဲ့ယထာလမ်းကြောင်းတွေတမိုင်းကိုပြောတဲ့ခါမှာယထာပုံပြီးပါမယ်တဘောကအနောက်ကအစံနေပါမယ်အဲ့လိုမျိုးနဲ့ပို့ပြီးတော့ဆွဲဆောက်မှုရှိအောင်ပြတာမျိုးပေါ့နော်တိတိကျကျနောက်ကဒီကအဲ့မှာသွားလို့လိုက်ကြရတဲ့ခိုက်ကပြောရတဲ့စကားတစ်ခုရှိတယ်။ရဲစိတ်ဝင်စားမှုကောင်းတာပါလဲဆိုတော့သူကပြားလိုက်တယ်ရဲ့အထက်ကာဝင်ကဒီပစ္စည်းတွေကိုအများကြီးသူပြတ်သားဖို့ယုံကြည်မဟုတ်ဘူးဒီပစ္စည်းတွေပို့ပြီးတော့ချက်ရှိခဲ့အောင်ဖိနှိပ်ထားဖို့ဆိုတာလည်းပါတယ်ပေါ့နော်။အဲ့တော့အဲ့ဟိုပြားလို့အများကြီးသူမြင်ပြီးရောဆိုပြီးတော့ပြားလို့မရဘူးဒီကောင်ကဘယ်လိုဖြတ်ပြီးတော့ဟိုစဉ်းစားများတော့ခံအောင်ဖိနှိပ်နိုင်မလဲဆိုတဲ့အချက်ကိုပါထည့်ပြီးစဉ်းစားပြီးတော့သွားလို့ပြတင်တယ်ပေါ့နော်
။နောက်ဆုံးမိကောင်ပါခင်ဗျာဒီရှေးဟောင်းသမိုင်းဝင်ပစ္စည်းတွေဒါနဲ့ပတ်သက်တဲ့အရာတွေကိုထိမ့်သိမ်းဆောက်ရှောက်ဖို့ဆိုတဲ့ကိစ္စဟာနိုင်ငံတကာနိုင်ငံလူမျိုးတစ်မျိုးအတွက်ဘလောက်ထိအောင်အရေးကြီးရလို့ထင်ပါလဲခင်ဗျ။
အဲ့ဒါကတော့ဟိုကျွန်မတကယ်လုပ်နေတာကတော့ဒီရှေးဟောင်းအမွေအဆောက်အုံတွေပေါ့နော်အဆောက်အုံတွေကိုထိမ့်သိမ်းရင်အပိုင်းမှာလောက်တာအဆောက်အုံကလည်းနောက်ကတော့ပကံတို့မန္တလေးတို့မှာလည်းမြေကြီးချင်းမှုတွေနဲ့အဆောက်အုံတွေအားလုံးကအမွေရှင်းလို့တိုင်းစိတ်ထဲမှာယုံကြည်ထားပြီးသားလက်ခံထားပြီးသားအဆောက်အုံတွေမဟုတ်သေးနဲ့ကျန်ငွားအဆောက်အုံတွေလူဝင်နေတိုင်းထိတွေ့နေရဲ့အဲ့လိုအဆောက်အုံတွေမှာနေတယ်လို့အဆောက်အုံတွေမှာအလုံးလုပ်တယ်အဲ့လိုနေရာတွေချက်တန်းသွားနေတယ်အမွေမြင့်လို့တိတ်ပြီးတော့လူတွေဟိုတတိမမှုကြီးစားတဲ့ဟာတွေကိုဆောင်းမထိနေရတာပေါ့နော်အဲ့တော့အဓိကခြုံမှုပြောမယ်ဆိုရင်တော့သမိုင်းဝင်ဆိုတာကတမောက်တို့အရင်အရေးကြီးအစတကယ်ကဆိုမျိုးဆက်တိမျိုးဆက်တိုင်းမျိုးဆက်တိုင်းကနောက်မှာဖြစ်ခဲ့သမိုင်းသားကိုဆက်ပြီးတော့ယူလာဖို့ဆိုလို့ရှိရင်ဒီလိုရှိဟာအမွေမြင့်အဆောက်အုံတွေဖြစ်စည်းတွေကတော့ကြည့်လာနေမှာပေါ့နော်။သမိုင်းဆိုတာကအဲ့ဒီကနေမှတစ်ဆင့်ပုံပြတိတာဖြစ်ရှာလာမယ်။အဲ့တော့ပို့ပြီးတော့ညုံနဲ့ပတ်သက်ပြီးညုံနဲ့ပတ်သက်ပြီးတိုင်းညက်ပတ်သက်ပြီးခုံပြလဲရှိရဲ့စိတ်ဝင်စားစရာလဲရှိရဲ့။ဒါတွေကနောက်ပြီးတော့လူမျိုးတို့ဖို့ရဲ့ဒီမျိုးတို့ဖို့တိုင်းပြည်ရဲ့သမိုင်းကိုပြန်ပြီးလေ့လာမယ်ဆိုရင်ဒီလိုကြီးစီးတဲ့ဒီလိုနေရာတွေကလည်းတစ်ဆင့်လေ့လာလို့ရတယ်ပေါ့နော်။အဲ့တော့ဒီဟာတွေကနောက်ခါပျက်စီးသွားပြီးဟေးဆိုလို့ရှိရင်လည်းပြန်ပြီးအစားထိုးလို့မရဘူး။ဒါလည်းမြန်မာသားတို့မြန်မာတော့အရင်တမိုးကြီးရဲ့ဒါတွေဒီကျွားတော့ခံထားပါတယ်။ဟိုတော်တော်များများလည်းလိုခံယူမယ်လို့ထင်ပါတယ်။အမွေမြင့်ဆိုလို့ရှိရင်တော့မြန်မာမျိုးတွေကတော့အမှန်တကယ်တမိုးထားပြီးသားပေါ့နော်။ဒါပေမဲ့ရန်ကုန်မှာရှိနေတဲ့ဒီမြို့ပြအမွေမြင့်ဒီကတော့ဒါကိုအမွေမြင့်လို့ heritage လို့ခံယူရတူကနင်းနေသေးတာပေါ့။ဒါပေမဲ့တစ်ဖြည်းဖြည်းဦးနောက်ပိုင်းမှာဒါတွေကိုသိနေရကောင်းမှနားလည်လာပြီလို့ထင်ပါတယ်။
ကိုအောင်စုစည်းတင်ဆက်တဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လဲရောက်ပါပြီ။ဒေါက်ခင်မြတ်ကစုစည်းတင်ဆက်ထားပါတယ်ရှင
်။ဒီတစ်ပတ်တော့အိမ်တုပ်စီးရင်မှာပါနေတဲ့ခဲတွေကပေးနိုင်တဲ့အန္တရာယ်တွေအကြောင်းကိုတဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါက်အေဂျီကပြောပြပေးမှာပါ။
အဲ့နှမျိုးရှိတယ်အင်ဒိုစင်းမြန်မာသူက white lead လို့ခေါ်တဲ့ care view ပေါ့နော် care view ဆိုတာ lead carbonate ဆိုတဲ့အိဟာကဒီမှာတုံးကြလဲဆိုတော့အင်းရဲ့တသားတွေမျက်နှာပြင်မှာတုံးကြတယ်နောက်တစ်ခုကကျတော့ဟိုအဝါရောင်ပေါ့နော်နည်းနည်းတအားဝါတဲ့ lead chromate ခေါ်တယ်အဲ့ဒါကိုလည်းအရောင်ထည့်ဖို့တုံးကြပါတယ်ဒ ီ white leg ကဒီခဲအဖြူပေါ့နော် leg carbonate ကရေထဲမှာမပြောင်းတုတ်ထားလို့ရှင်ရေထဲခံနိုင်တယ်သူ့လည်းဆေးလို့ရတယ်သုံးရတယ်ဒါပေမဲ့အဲ့ဒီခဲတွေကအမတန်အဆိပ်ဖြစ်တဲ့ကြောင့်မလို့အခုဖွင့်ပြတဲ့အတိုင်းပြည်မှာခဲကိုမသုံးတော့တာကြာပါ
ခဲပါတဲ့တုတ်ဆေးတွေကနေတဆင့်ခဲတွေလူရဲ့ကိုယ်ခန္ဓာထဲရောက်သွားပြီးအဆိပ်တင်နိုင်ပါတယ
်ခဲပါတဲ့တုတ်ဆေးကိုတုတ်ထားလို့ရှိရင်ဆေးရကောင်းနေတော့ဘာမှမဖြစ်ပါဘူးဒါပေမဲ့အဲ့အဆလေးကကွာသွားလို့ရှိရင်ပါဇက်ထဲကိုရောက်သွားနိုင်တယ်ပေါ့နော်သူတစ်ဖြစ်ကလေးတွေပေါ့နော်ခဲပါတဲ့တုတ်ဆေးတို့ဘာလို့အဆလေးကိုစားမိလဲဆိုအနေအကြီးမားလိုက်ရှိပါတယ်ခဲကအုံနောက်နဲ့အာယုံကြောင့်အမတန်ဒုက္ခပြီးနောက်ကလေးတွေကလည်းခဲကိုလူကြီးတွေထက်ပိုပြီးဆုံးနေတယ်ခဲစိတ်ကကလေးတွေဆိုရင်တစ်ခါလေးဆိုတတိတောင်မိပြောသွားနိုင်တယ်တက်သွားတာတော့အကျော်ဆွဲသွားတာတော့ဖြစ်နိုင်တယ်နော်အုံနောက်ဖွံ့ဖြိုးမှုမှလည်းအမတန်နှေးသွားတယ်နောက်ပြီးတော့ကြာကြာအာယုံမဆိုင်နိုင်ဘူးလူတွေနဲ့ကောင်းမွန်ဆက်ဆံလို့မရတော့ဘူးနောက်ပြီးတော့ဉာဏ်ရည်နဲ့ပတ်သက်ပြီးတော့လည်းအကြောင်းမှရရှိနိုင်တာတွေနဲ့ပညာရည်နဲ့ပတ်သက်တာလည်းမရနိုင်တော့ဘူးပေါ့နော်တွေးအားနေတာတို့တွေးတော့တာတို့နော်နောက်ပြီးတော့ကြောက်ကန်နဲ့ပတ်သက်ပြီးတော့ပြဿနာတွေပေါ့နော်ခန္ဓာကိုယ်မှာစိတ်တနာတို့နော်နောက်ပြီးတော့ရွေးသွားတဲ့ခန္ဓာအစီအပိုင်းတွေကိုလည်းကြည့်ရတယ်ပေါ့နော်အဓိကကတော့ဗာလဲကောင်းအောင်ပြန်လုပ်လို့မရတော့ဒီအယိုးထီလည်းရောက်သွားနိုင်တယ်နောက်ပြီးတော့အမေရတစ်ဆင့်နဲ့တတိယသားရှိလည်းရောက်သွားနိုင်တယ်ပေါ့နော်အရင်တော့တော့ထင်တာကတော့ဟိုသွေးဒက်စီလီတာမှာ5မိုက်ခရိုပယ်ဆိုရင်တော့အိဆာမရှိလို့ထင်တယ်အခုဘာဘလောက်မှမရှိတဲ့ဘူးပေါ့နော်အဲ့တော့ WHO ကဗတ်ကျန်းမာရေးဖွင့်ရတယ်ခဲကလူတွေရဲ့ကျန်းမာရေးအတွက်အမတန်ကြီးကြိုက်တယ်အမတန်လေးထားတဲ့ဓာတုပစ္စည်းဆင်မျိုးတွေမှလည်းထည့်ထားတယ်ပြည်သူကျန်းမာရေးအတွက်လည်းအရေးကြီးတယ်
ခဲရပါတဲ့တုတ်ဆင်းမှုန်တွေကိုစားမိတာဖြစ်စေရှူမိတာဖြစ်စေဒီမှုန်တွေထဲကခဲရီကိုသုံးနေတဲ့ရေတွေဖြစ်ဖြစ်မြောက်ရေတွေဖြစ်ဖြစ်အရေးပြောစိတ်ဝင်ရာကတဆင်လဲလူခန္ဓာကိုယ်ရဲ့ကိုခဲတဲ့တွေဝင်ရောက်သွားနိုင်ပါတယ
်ခဲနဲ့ပတ်သက်တဲ့ဆေးတွေချွတ်လိုက်ဥပမာဆိုအိမ်ဆောက်တဲ့လုပ်ငန်းဆိုတော့အိမ်တွေဖျက်ချမယ်ရောအိမ်ဟောင်းတွေဖျက်ချမယ်ဆိုလို့ရှိရင်အဲ့ရခဲတွေကနေထူတဲ့ရောက်သွားနိုင်တယ်အမေရိကန်ပြည်ထောင်စုမှာဆိုရင်တော့1988ခုနှစ်မတန်ရင်ဆောက်တဲ့အင်းဒီအကုန်လုံးဆိုလို့ရှိရင်တော့ခဲပါနိုင်တယ်ဆိုပြီးအဲ့အင်းဒီကိုပြန်ပြင်မယ်လို့ဖြတ်ချမယ်ဆိုလို့ရှိရင်ကန်ထရိုက်တာတွေကအထူးပြုပြီးတော့လိုအများကြီးရှိတယ်။ဥပမာဆိုတော့အချောက်တိုင်းသေးတွေကိုကော်ပတ်စားလို့မရဘူး။သူရေအစိုးရဟာနဲ့မှစားလို့ရမယ်လို့ပေါ့နော်။ဘယ်တော့မှအပူနဲ့ခွာပြစ်တာတော့မလုပ်ရဘူး။နောက်ပြီးတော့ညီကြီးပေါ်မှာဆိုလည်း plastic အပြားကြီးကိုထားထားပြီးအဲ့ပေါ်မှာမှဒေချာအဲ့အဖုံလေးယူရမယ်။ဖုံဆိုးတဲ့ဆက်တောင်မှယူဖုံဆိုးလို့မရဘူး။အထူးသတ်မှတ်ထားတဲ့စစ်တဲ့အခြေခံနဲ့မှစရမယ်လို့အိမ်နားမှာကောစောတို့ပြည်ဘောကပါညာရှိလို့ရှိရင်အဲ့ဒါတွေပုံမှန်လည်းခဲအမှုန်တွေရောက်နိုင်တယ်ကြောင့်အဲ့ဒါတွေကိုလည်းအကုန်လုံးဖယ်ထုတ်ပြရမယ်လို့အဲ့လိုအမျိုးမျိုးရှိတယ်ဆေးတွေကကွာနေပြီဆိုရင်တက်နိုင်ရင်တော့ကိုယ့်ဖောက်ကိုပေါ့နော်ဒီဆေးတွေကိုဖောက်ကိုမခွာပါနဲ့အဲ့ဒါအရေးကြီးတယ
်တက်ကြီးရွယ်ဦးတွေကလေးတငယ်တွေဟာကျန်းမာတဲ့လူရွယ်တွေထက်ခဲစိတ်တဲ့အန္တရာယ်ပိုးပြီးခံစားနိုင်ပါတယ်ကလေးငယ်တွေအိမ်တုပ်ဆေးတွေကနေခဲစိတ်မတင်စေဖို့အတွက်လူကြီးတွေကတရီနဲ့ကာကွယ်ပေးနိုင်ပါတယ်
။ကလေးခန္ဓာကိုယ်ရေမရောက်ဖို့ပေါ့နော်။ကလေးကဥမာဆိုဘင်းမောက်တို့တကားပေါင်တွေတွားပြီးတွားရင်းနဲ့ကြိုက်တာလက်တွေနဲ့တီးတာပြီးတော့ပါဇက်ထဲထည့်တာပေါ့နော်။အဲ့ဒါကြီးမလုပ်ပါနဲ့။နောက်ကိုယ့်ရဲ့အိမ်အဝင်းချင်းကိုလည်းကြည့်ပါ။ဘယ်နေရာကတော့ဆေးတွေကကွာထုတ်နေပြီလဲ။ကွာနေတဲ့နေရာရှိလို့ရှိရင်ချက်ချင်းပဲပြန်တုတ်ပေးပါ။ပြီးလို့ရှိရင်လည်းအဲ့ကွာတဲ့ဆေးကိုလည်းဖယ်ပစ်လိုက်ပါ။နောက်ပြီးတော့ကလေးရဲ့လက်တွေနောက်ပြီးတော့သူ့ရဲ့ဒီသူကိုင်းနဲ့ပေါ့နော်။စက်ထဲထဲချိုးလင်းလေးပဲဖြစ်ဖြစ်ကစားစရာပဲဖြစ်ဖြစ်နော်သူသုံးတဲ့နော်နှုတ်ဘူးလို့ပြောဖြစ်အဲ့ဒါကိုလည်းဆေးပါဒီကစားစရာဆိုလို့နော်2009ခုနှစ်ကအမေရိကန်မှာအကြီးဆုံးကစားစရာထုတ်တဲ့ကုမ္ပဏီ Mattel ဆိုကုမ္ပဏီကသူ့ရဲ့ကစားစရာတွေရဲ့ plastic မှာထုတ်တဲ့ဆေးလေးကခဲပါတယ်ဆိုလို့အကုန်လုံးမသုံးပါနဲ့ဆိုပြန်ခေါ်တယ်တရုတ်ပြည်ကလာတဲ့ကစားစရာတွေဆိုလို့ရှိရင်လည်းသောအုပ်ပေါ်မှာတော့ဒီခဲပါတဲ့စီရင်တော့ဥပါညာဆန်ကြီးဆန်ညွန်းနေရအမေရိကန်ပြည်ထောင်မြင့်တယ်လို့ပဲဒါပေမဲ့အဲ့ဒါတွေကိုသိသိချင်ချင်နောက်ကဖိဖိစီစီလိုက်နာအောင်မလုပ်တော့တဲ့ကြောင့်မလို့ခဲနဲ့လုတ်တဲ့ဆေးကအမတန်ပေါ်တယ်ရိုးဆေးတဲ့ထိုင်သူက30ရာခိုင်နှုန်းလို့ပေါ်တော့ကစားစရာတွေပိုင်းမှာခဲပါတဲ့ဆေးတွေတုပ်ဆေးတွေတုံးထားတဲ့ကလေးတွေဒုက္ခရောက်နေတယ်နောက်တစ်ချက်ကလည်းခဲကအရေးကြီးတာကခဲကိုခန္ဓာကိုယ်ကဆုတ်တဲ့အခါမှာခါးရချွတ်တဲ့ကလေးဆိုခဲပို့ပြီးဆုတ်ခိုင်းတယ်ဒါကြောင့်မလို့ကလေးတွေကိုဟာရပြေးပါမယ်အစားအစာတွေကျွေးထားပါနောက်ပြီးတော့အိမ်ထဲမှာရေဖနှက်ကိုချွတ်ထားပါဖြင့်မြေကြီးကလည်းပါနိုင်တယ်ချစ်နိုင်ရင်တော့ပေါ့နော်ကလေးငငယ်လေးတွေ6နှစ်အောက်ကလေးတွေစားရည်ဆိုလို့ရှိရင်တော့သွေးထဲမှာပေါ့နော်ခဲဘလောက်ရှိလဲဆိုတော့လည်းစားနိုင်အစားပေးဖို့လိုတယ
်ကလေးတွေမှာခဲစိတ်တင့်မှုဟာမိဘဆွေမျိုးတွေရဲ့အလုတ်ကင်တွေကနေတဆင့်လဲဖြစ်ပွားနိုင်ပါတယ
်ခဲနဲ့ပတ်သက်ပြီးတော့တဘာဝပဝင်းကျင်တွေကိုညဉ့်ဉန်းစီတဲ့အလုတ်တွေအများကြီးရှိတယ်အဲ့အလုတ်မှာလုပ်နေတဲ့လူတွေလည်း ti tha de ne po no di mind du ye le po no khe mind du le u ma so yin ba ma bi ma na ma du ma shi de khe mind du da po no na bi khe ne patat pi lo khe wo pyan le bi a tong pyu de long gan ni ma lou de lu yi de
ba lo long gan myo de
u ma car battery po no car battery ma khe de shi ye tong ne po no a la wo kain twe ya me lu car battery wo pyan pi lo tong cha nai mo lou pi de sayung le shi me na battery thau lo de sayung le shi me po နောက်ပြီးတော့ဓာတ်ဆီမှာလည်းခဲပါတယ်အခုတော်တော်များများကတော့ခဲပါတဲ့ဓာတ်ဆီကြီးမသုံးတော့ပါဘူးနိုင်ငံတွေဒါပေမဲ့လည်းတချို့နိုင်ငံတွေမှာတရားမစီစစ်ဘူးဆိုရင်ခဲပါတဲ့ဓာတ်ဆီလည်းပါနိုင်တယ်တချို့ကျတော့ဖန်ပေါ့နော်ဖန်ကိုတရားစိုးပြီးအိမ်မှာလှောက်အောင်ပေါ့အစားအဝေးမှာအလားပါပါဖန်လုပ်တဲ့ဟာလေးရှိတယ်တချို့ကကျတော့လည်းလက်နဲ့ခဲရမ်းပြီးတော့ထုတ်တဲ့စေယုံနေလေအိမ်မှာလုပ်တဲ့လူတွေဖြစ်တယ်တချို့ကကျတော့လည်းလက်ဝင်လက်စားလုပ်တဲ့နေရာမှာလည်းလုပ်တယ်ဗမာပြည်အနေနဲ့ဆိုလို့ရှိရင်ရစားလုံးမှာမဖြစ်ပါလုံးမှာမဖြစ်တခုလုပ်တာပေါ့နော်လုပ်တဲ့အမှုမှာခင်းနဲ့ပတ်သက်ပြီးတော့မပါဘူးရေးချည်တယ်ပေါ့အထူးသဖြင့်စင်မကန်လောက်ဟာမျိုးတို့ဘာလို့အဲ့လိုမျိုးဆိုရင်ဒီအိုးတို့ဘာလို့မှာခင်းမပါဘူးရေးချည်အဲ့ဒါနဲ့တော့စားမလို့ရှိရင်မကောင်းမယ်နောက်ပြီးတော့ခင်းနဲ့တကြီးစော်ထားတဲ့တံပြူပုံးရှိမလားဘာရှိမလဲတော့မသိဘူးခဲတကြီးပါတဲ့ဟာလေးပေါ့နော်
တဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အီးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲပြန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ
်။သိပ္ပံနဲ့အနည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်။အခုတလောကချင်းပြည်နယ်သတင်းတွေမှာဖော်ပြခန်းနေရတဲ့ပတ်ကြာဇံခေါ်လူမှုအခြေပြုမူရစ်ဆေးဝါးတိုက်ဖြတ်ရေးဖွဲ့ဟာကချင်ပြည်နယ်အတွင်းဘိန်းခင်းတွေကိုလိုက်လံဖျက်ဆီးနေတာပါဝင်မူရစ်ဆေးတိုက်ဖြတ်ရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေတယ်လို့သိရပါဗျ။ကချင်ပြည်နယ်ရဲ့မူရစ်ဆေးဝါးပြဿနာဟာဒေသအတွင်းအမျိုးသမီးတွေအပေါ်ထိခိုက်မှုတွေရှိနေတာကြောင့်ပတ်ကြာဇံအဖွဲ့ထဲမှာအမျိုးသမီးတွေလည်းပါဝင်နေတာကိုတွေ့ရပါဗျ။အကြောင်းစုံကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန်းမှာဒေါ်လလတန်းကတင်ပြပေးထားပါတယ်ရှင်။You can bend but never break me cause it only serves to make me more determined
But the sun's rock ကချင်ပြည်နယ်ဆန်းပြည်နယ်တော်လည်းကောင်းအကုန်လုံးကချင်သမျိုးသားလုံးကနေပြီးမှဥမာဒီအတင်းတော်ထမလူငယ်ဆိုလည်းလူငယ်အဲနောက်အမျိုးသမီးဆိုလည်းအမျိုးသမီးအမျိုးသားဆိုလည်းနောက်အတင်းတော်ဆိုလည်းအတင်းတော်လိုက်နောက်ပြီးမှကိုယ့်ရဲ့ဒီနေဆိုလည်းနေလည်းပါတင်ပြမှုနေလိုက်ဒါကိုတို့ကပတ်ဆိုတဲ့အတိတ်ကလာတာတုတ်ပြန်သားကြီးရပေါ့သဆန်ဆိုတာလုံးဝကိုအပြောက်ဆင်းပေါ့လေနော်အဲ့ဒါဒီမူရစ်ဆေးဝါးနဲ့ပတ်သက်ပြီးမှလုံးဝကိုဒါပုတ်ပြန်သားကြီးကြီးအခွက်ပေါ့လုံးဝမရှိတော့ရှင်းလင်းတော့လုတ်ဆောင်မယ်ဆိုတဲ့အဲခေါင်းစနဲ့လုတ်ဆောင်နေတာဖြစ်တယ်ပေါ့လေနော်ဒီအတိတ်ပေါ်နဲ့အဲအကြောင်းမို့ရှင်တမျိုးသားလုံးကမူရစ်ဆေးကိုမကြိုက်ဘူးအဲအကြောင်းမို့အားလုံးကဒါကိုလုံးဝပျောက်ပြတ်သွားရှင်းလင်းတော့အောင်အားလုံးပူးပေါင်းပြီးမှဒါကိုတိုက်ဖြတ်နေပေါ့လေနော
်အဲ့ဒါကတော့PGS လို့တို့ကခေါ်တဲ့ပတ်ကြဆန်းဆိုတဲ့ကချင်လူမှုခြေပြုမူရစ်ဆေးတိုက်ဖျက်ရေးအဖွဲ့နဲ့ပတ်သက်လို့ကချင်ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေဆောင်ရွက်ပေးနေတဲ့လူမှုလင်းလို့အဓိပ္ပာယ်ရတဲ့ကချင် NGO အဖွဲ့ကိုမှတ်တည်သူမယ်ရီတွန်ကပြောသွားတာဖြစ်ပါတယ်။ခရီးယန်ဂိုင်းပုံးစုံကဥဆောင်တဲ့ဒီဘိတ်ခင်တိုက်ဖျက်ရေးအဖွဲ့ဖြစ်တဲ့ပတ်ကြဆန်းမှာအဖွဲ့ဝင်ပေါင်းတသိန်းလောက်ရှိတယ်လို့ခန့်မှန်းရပြီးအဲ့ဒီအထက်မှာအမျိုးသမီးတွေလည်းပါဝင်တာဖြစ်ပါတယ်။ဆွေတရီကလို့နာမည်ကြီးခဲ့တဲ့နေမြေမှာပါဝင်တဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာပေါ်မှာအာဖဂန်နစ္စတန်ပြီးရင်ဘိန်းဒုတိယအများဆုံးထွက်တဲ့နိုင်ငံဖြစ်ပြီးအဓိကအများဆုံးမြန်မာနိုင်ငံမှာဘိန်းဆိုင်ပြူတဲ့ပြည်နယ်တွေကတော့ကချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပါတယ်။ကချင်ပြည်နယ်မှာဘိန်းအထွက်များတဲ့အတွက်ကြောင့်လည်းဒေသမှာဘိန်းဆွဲသူတွေပေါများတဲ့အတွက်ပြည်သူ့စစ်အဖွဲ့အသွင်နဲ့ PGS အဖွဲ့ကိုဖွဲ့စည်းကကိုနီကိုဟန်နဲ့ဘိန်းဆိုင်ခင်တွေကိုဖျက်ဆီးတာဘိန်းရောင်းဝယ်သူတွေကိုဖမ်းဆီးအနှံတာကိုရင်ဆုံးမတာတွေစသဖြင့်လှုပ်ရှားခဲ့ကြတာသတင်းတွေမှာမကြာခဏတွေ့ခဲ့ကြရပါတယ်။ခုသတင်းကြည့်လာတဲ့နောက်ဆုံးဖြစ်ရပ်ကတော့မတ်လ25ရက်နေ့နနက်ကဝိုင်းမော်မြို့နယ်ကံပိုက်ကြီးကိုတွားရောက်ပြီးဘိန်းကင်းတွေဖျက်ဆီးဖို့ကြိုးပမ်းခဲ့ကြတဲ့ PGS အဖွဲ့နှစ်ဖွဲ့တို့ဟာတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ထိုစဉ်ကမူရစ်ဆေးတိုက်ဖျက်ရေးကော်မတီဝင်ဖြစ်တဲ့ဥတိုင်ဆောင်အခြေအနေကိုရှင်းပြခဲ့တာကတော့
တောင်မဲ့ထွန်းကအဖွဲ့အရင်စဖြစ်ပါတယ်ခင်ဗျာသူတို့ကိုစနက်နဲ့ပြည့်နောက်ပြီးတော့လူတွေဝိုင်းရဲအဲ့လိုရုံရင်းဆောင်ခတ်ဖြစ်ပြီးတော့အဲနောက်မှာကျတော့အထက်ကအဖွဲ့နဲ့ပြန်ဖြစ်တယ်အထက်နဲ့အဖွဲ့ပြန်ဖြစ်တော့သူတို့ကိုလာဝိုင်းထားတယ်အခုရဲတွေလည်းထွက်ပြေးသွားတယ်ဆိုပြီးတော့ကျွန်တော်တို့နောက်ကိုပြန်ပို့ဆက်တော့အဲ့ဒီဘိန်းချအဖွဲ့က၅စီးပြန်ဆက်ပါတယ်ခင်ဗျ။ကမ္ဘာပြင်းနဲ့ဒီနီတနာရဲ့လမ်းမကြီးပါ။အ
အဲ့ဒီအပေါ်မှာကိုတိုက်ခိုက်ဆိုင်ရတာပါခင်ဗျာဒီတိမမှုမှာသမွေဆိုင်ဖြစ်တဲ့ဘိန်းဆိုင်ပြိုသူတွေဘိန်းကင်းဖြက်စီလိုသူ
မယ်ရီတောင်းရဲ့အဖေကရှင်းပါတယ်အခုကျမတို့အားလုံးကဒီနေ့ကနေဒီမှာပါအခုပတ်သက်ဆန်အမ်ဒီရှွမ်ဖုံပါလေပတ်သက်ဆန်မင်းစေဝအန်ဒတာစီကိုရဲ့ဆိုမှာဖွင့်ထားတာရှိတယ်ဒါကပြောမယ်ဆိုရင်ကျမတို့ဒါပုံပြီးမှမွေးစေဝန်းတန်ခံရတဲ့အတွက်ကြောင့်မလို့ဒါမိခင်ကိုယ်တိုင်ကမခံစားနိုင်တော့တဲ့အတွက်လို့ဒီဟာကိုတို့ကိုယ်တိုင်စပြီးမှတို့ကိုယ်တိုင်ပောက်ကွဲလာတယ်ပေါ့ဒီပောက်ကွ
Catholic Church ni le chi atin daw dai ga ni aing dai ga ni paw chin tamyo ta long ga sit tan chaung lo dukkha khan ya le the ma da ma ga pu bi so ya da di mui si wa an ni phit de tachin pi ne ma daw gaung san pi ma daw la gaung aing dai ma mui si ma taung de lu so ma shi u a lo ga di mui si taw taung daw a yan khan ya a chu chin mi khin ne paw ku mui tha ya ta de mi aing ma shi de mya pa si goun le chi a yan so ya ha ဒီတော်လေးဒီတော့စိတ်ဆန္ဒခံစားမှုများလာတယ်စေတနာများဖြစ်တဲ့အားလုံးမကြိုက်ကြတော့ဘူးဒီကချင်အမျိုးသားရင်ထဲမှာခိုင်းရခံစားရဒုက္ခရင်ကအများကြီးဖြစ်လာတယ်ဆိုတော့ဒီအတူးတစ်ဖြစ်ဒီမိုးရေးဆေးကြောင့်မလို့ဆုံးရှုံးရတဲ့အပိုင်းတွေအများကြီးပို့တာမကြိုက်မနစ်သက်တဲ့အတွက်ကြောင့်မို့တာတို့အများကြီးပဲလူငယ်လဲလူငယ်ရောက်အမျိုးသမီးဆိုလဲအမျိုးသမီးရောက်ဒီမှာကြားရတဲ့ဒီချမ်းပြည်ဘက်မှာဆိုအမ 潘西蒂嘛，啊，这个过来，人比出比嘞还牛人包的喏，你还三六百，苦了白做，顶多在嘛，哎，就要要在嘛来的，等到冬天的用，等出比嘞还牛，啊，苦嘞，白做到冬天路过出比比咩嘞好细腻嘞，所以喏，细腻嘞，所以喏，他你呢，这么多嘅比嘞他嘛。
亲爹呢嘛，母也随便的呢，白露鸡腿来的嘞。母也随便的呢，鸡腿母酱，苗子米里也不话过，白露提盖呢呐，是的嘞，虽然呢不得露。那他们说嘞，古那个 silent offensive， 但在土子苏的新疆那个土边个嘞，太阳起在刮路口嘞，个亲苗子米呀，使用破个表观也不够，莫内里呢，实在避免那个真便宜。ที่ดีไปเยอะมีมีอาการด่ากูนี่ก็งูชัวปาริชิ
มมารู้เช่นพี่มาชั่วโมงเช่นวันนั้นกูจะเลยพี่ขยันสิยังมาลูกเห็นเช่นไปมาชั่วโมงเช่นอารมณ์ที่ชั่วโมงว่าไม่ชัวร์เนาะที่กูจะเลยนอกไปพี่ขยันสิพี่นอกไปบูบี้ยังเช่นยังกูอุ่นใจไม่สุดเลยเช่นมาบูบี้ลุลุลลันเนี่ยมือเสียว่าพี่ตั้งอะไรกับบูบี้ที่จะทำพิจารณาบ่เนาะที่ก็สาเหตุของสูตรสิ่งนี้สูตรยาตัวกันเลยที่ก็ที่ที่มีมีดาวอยู่เปล่าลูกสองปีอะไรไม่ใช่บ่คุณเชื่อว่าสูตรสิ่งนี้ที่ลูกทุ่งเลยจ้ะที่ก็เว้ยอายขันซาลายาเลยขันจารอโอ้ได้ที่มันยิ่งสว่างกว่าแต่เช้าพูดด้วยที่ลูกทุ่งยังอีอันเนี่ยลูกสองเลยสูตรยาเย่ที่ดูสิเดือนนี้เดือนนี้อ่ะลูกสิ่งนี้ที่บริการฟูลก็เลยที่ช้าสองตัดดีโอ้โชคดีนี่อ่ะดีร่ามาสูรุษีเองที่มุ่ยเสือกลุลุลล่าใส่ตรงนี้เดลุลุลุลล่ายังชอบไปคุยสิเดลุลุลล่าเนี่ยบ่เนาะที่หายไปลูกชายนี่ได้สิบาร์เลยสูรจีก็ใช่เดียหาเกจิมีมาบ่เนาะบ่เปลี่ยนนั่นพอตัวเลยบ่เยอะเลยกูได้สิบาร์เลย
แล้วทุกคนสิ่งข้างซ้ำมีอุดมีดีบ่มาที่มุ่ยเสือกแต่ละสูรจีแต่ยังมุ่ยสิ่งนี้เดสูบีโร่เลยพอเปียท้าบาร์เลยแต่เจ้าดีสิอุปมาลีบีพอเปียรู้ยามนั่นสิ
มุ่ยเสือกแต่ละเดบูบีโอมีมีอาซาซาพิลลาร์เรนเอาไปมาดิมีอุดมีเอกาบูบีโอข้างซ้ำลายบาร์เลยมาพิลล์เลยสูรแต่เจ้าเอ็นเฮาเลยสูรสิ่งนี้มีอุดายอตุยตาเรบ่เนาะอะไรมีเสียต้องเจอเลยเสียต้องเจอเลยข้างจารอนเอาไปบูบีโอสู้สู้วาวาเสียต้องเจอหมู่เลยมีอะไรข้างจารอเองมาชีดมีอะสิ่งเอาซาเรบ่เนาะพิซซี่เรบ่โคบิโอยองชาราเรอะไรมีเรบ่เนาะพิจารณาเรมีอะไรพิจารณา
အဲ့လိုမျိုးပြဿနာတွေဖြစ်လာတဲ့ပုံမှာအမျိုးသမီးတွေကဒီလိုမျိုးပြဿနာတွေကိုဖြေရှင်းရတဲ့အပြင်မိသားစုရဲ့စာဝတ်နေရေးလည်းသူရုံးကန်ရတယ်ပေါ့နော်ဒီလိုမျိုးအခက်အခဲတွေသူကကြုံရတာတွေရှိတယ်ပြီးတော့တချို့မျိုးသမီးတွေဆိုလို့ရှိရင်ပေါ့နော်ဒီအမျိုးသားကဆေးသမားဖြစ်တဲ့အခါကျတော့သူကမိသားစုကိုသူကရှာတွေ့ရတယ်အဲ့ဒီမှာကျမတို့ဒီမှာနိုင်ငံမှာဆိုလို့ရှိရင်အလုပ်တစ်ခုရဖို့ပေ ဒီလိုရှိရင်တချို့ဒီဆေးတုံးဆွဲတဲ့ကလေးတွေရဲ့မိဘတွေပေါ့နော်မိဘတွေပြီးလို့ရှိရင်အဖွားတွေဆိုလို့ရှိရင်ဒီတန်းတွေကိုခံစားရတယ်ကြာလာတဲ့အခါကျတော့သူတို့မှာချက်ပေါက်တွေမရှိဘူးအဲ့လိုမျိုးဖြစ်လာတာပေါ့နော်ဒီလိုရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီမိုးရေးစွာတုံးချင်းအဖြစ်ညာရောအဖြစ်ဒီပတ်စံလည်းမြင်လာတာပေါ့နော်မိုးရေးစွာစေတနာတွေကြောင့်
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်သမရသရွေးချယ်ရေးပထမအဆင့်ဖြစ်တဲ့ဒုတိယသမရ3ဦးရွေးချယ်ရေးလုပ်ငန်းစတင်မဲ့ရက်ကိုအရင်ကြေညာထားတဲ့မတ်လ18ရက်နေ့အစား10ရက်နေ့မှာလုပ်မယ်ဆိုပြီးတရင်တစ်ပတ်ရှေ့တိုးတက်မှတ်လိုက်ပါတယ်ဒီလိုရှေ့တိုးတက်မှတ်လိုက်တာဟာအစိုးရဘက်အလွဲပြောင်းပို့ပြီးအဆင်ပြေချောမွေ့လာမယ့်အရေးလက္ခဏာဖြစ်ကျွန်တော်တို့သောတာရှင်တွေယူဆပါသလားအစိုးရအဖွဲ့တည်တက်တဲ့ချင်းမှာဒေါန်ဆန်းစုကြည်တမရမဖြစ်နိုင်တော့ဘူးဆိုတာတေချာသွားပြီလို့ရယူဆကြပါသလားအခုလာမယ့်စနေနေ့ညဒါရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0932328555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အောင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်စနေနေ့ညတိုင်းရိုက်လင်လိုက်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေအခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံရဲ့ထိုးတက်မှုတွေကိုဒီမှတ်ပြပေမဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီဆိုင်ရာပြည်ပြင်ပြောင်းလဲရေးတွေကိုဆက်ပြီးအားပေးဖို့လိုအပ်တယ်လို့ယူဆတဲ့အတွက်ဒါနဲ့ပတ်သက်ပြီးစိုးမွချက်မူကြမ်းတရားကိုအမေရိကန်အောက်လွတ်တော်ဒီမိုကရက်နက်ရီပပ်ဘလီကန်အမတ်နှစ်ဦးပူးတွဲပြီးတော့တင်သွင်းထားကြပါတယ်။အမေရိကန်အောက်လွတ်တော်ရီပပ်ဘလီကန်အမတ်တူဖြစ်တဲ့ဂျိုးခရိုလီနဲ့ဒီမိုကရက်အမတ်တူဖြစ်တဲ့စတီဗ်ရှာဘောတို့ပူးတွဲပြီးတော့မြန်မာနိုင်ငံဆိုင်ရာစိုးမွချက်မူကြမ်းတရားကိုမတ်လ3ရက်နေ့ကအောက်လွတ်တော်မှာတင်သွင်းထားတာပါ။ရေမြင့်နိုင်ငံအီဒီမျိုးကအငင်းစားအေရာတစ်ခုကိုစစ်သွေးကြွတွေဝင်တိုက်တာကြောင့်အိန္ဒိယနိုင်ငံကခရီးရန်တီလာရင်လေးဦးအပါအဝင်လူ15ယောက်ထက်မနည်းသေဆုံးသွားတယ်လို့ရေမြင့်အာဏာပိုင်တွေကပြောပါတယ်။ဒီကနေ့မနက်ပိုင်းမှာအဲ့ဒီအင်ယာစခန်းကိုစစ်သွေးကြွတွေဝင်ပြီးမောင်းပြန်တနတ်တွေနဲ့ပြစ်ခတ်တိုက်ခိုက်တဲ့အကြောင်းလူမျိုးရေးတာဝန်ရှိသူတွေကပြောပါတယ်။အင်ယာစခန်းမှာလုလုံနေတဲ့သီလာယုံတွေကိုဘယ်သူမှမသိတဲ့စစ်သွေးကြွတွေကအရင်ဆုံးပြစ်ခတ်ပြီးတဲ့နောက်တက်ကြီးရွယ်တွေကိုကျိုးတုပ်ပြီးပြစ်တတ်တယ်လို့ပြောဆိုတာမျိုးရှိပါတယ်။တူရကီနိုင်ငံကရဲစခန်းတစ်ခုနားမှာကားတပုံတွေကကားဘုံဖောက်ခွဲတာကြောင့်ရဲတပ်ဖွဲ့ဝင်2ဦးသေဆုံးပြီးတခြားလူ35ယောက်လောက်ဒဏ်ရာရသွားတယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။စီးရီးယားနိုင်ငံနဲ့နယ်စပ်တူရကီနိုင်ငံအရှိတောင်ဘက်ကနူဆေးပင်မြို့မှာဒီတိုက်ခိုက်မှုဖြစ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နူဆေးပင်မြို့ကလူညုံရင်တပ်ဖွဲ့တွေဟာကလူသမားပါတီ PKK နဲ့အခြေဆက်ရှိတဲ့စစ်သွေးကြွတွေနဲ့လက်ရှိမှာတိုက်ခိုက်နေရပါတယ်။ကလေးငယ်လေးတူဦးနဲ့သူ့မိသားစုဝင်တွေတူရကီနိုင်ငံကိုအသွာလမ်းမှာရင်းနှစ်သေဆုံးခဲ့ရတဲ့ဖြစ်ရပ်တွေစီးရီးယားနိုင်ငံသား2ဦးကိုတူရကီနိုင်ငံကထောင်ဒဏ်4နှစ်နဲ့2လစီချမှတ်လိုက်တဲ့အကြောင်းတူရကီနိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါတယ်။အဲ့လိုတည်ဆုံသွားတဲ့ဒုက္ခသည်တွေထဲမှာ၃နှစ်အရွယ်ကလေးငယ် Island Cordy လည်းပါပါတယ်။သူရဲ့တင်းငယ်တဲ့အသက်မဲ့ခန္ဓာကိုယ်လေးတူရကီကမ်းခြေတစ်ခုမှာလာတည်နေတာကိုရယူထားတဲ့တပ်ပုံတစ်ပုံဟာဒုက္ခသည်အချက်တည်းရဲ့အမှတ်တင်ကြတာတစ်ခုဖြစ်လာပါတယ်ခင်ဗျာ
။တည်ရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီညာအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီး Engineer ကတော့ National Kelly ဖြစ်ပါတယ်။ VO American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။စနေနေ့မနေ့6:00နာရီကနေ9:00နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 30 kHz 935 line to meter 40 kHz 4433တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.